Welcome to the Voice of America in Burmese.
PNN တို့ရဲ့ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဆက်ကြပါသည်ခင်ဗျာ
VOA American တန်ရဲ့2021ခုနှစ်ဩဂုတ်လ29ရက်တောက်ချာနေမနေ့တဲ့အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ2540 50နဲ့ VOA ရဲ့ Facebook စာမျက်နှာ VOA ရဲ့ YouTube စာမျက်နှာကပါကျွန်တော်တို့တိုက်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစည်းအဝေးကိုတောင်းဝန်ယူတင်ဆက်သွားပါပါ
မင်္ဂလာပါရှင်ကျမအခင်မြတ်သက်ပါဒီမနေ့ခင်းသတင်းတွေကိုကိုအောင်လုံးနဲ့ဒီကြေညာပေးပါပါအာဖဂန်ကကဘူးလေစိန်နာဘုံပေါက်ကွဲပြီးအမေရိကန်တပ်သား7ဦးနဲ့အာဖဂန်အများပြားတိုက်ဆုံရတာအတွက်ကျူးလွန်သူတွေကိုလိုက်ပြီးချေမှုမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်အမေရိကန်ကမ္ဘာသတင်းမီဒီယာကသတင်းထုတ်တွေနဲ့မိသားစုဝင်တွေကိုအာဖဂန်ကနေပြန်ခေါ်ဖို့ဆွတ်တော်မှတ်ကသမ္မတကိုတိုက်တွန်းပါတယ်ရိုင်ဂျာရီနေရဲ့ပြန်နိုင်ရေးနိုင်ငံတကာဆက်ပြီးကြိုးပမ်းမှုကုလသမဂ္ဂတွင်ကြောက်ကတတိပေးပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုယ်ရော
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးသတင်းပြဖို့ကြက်တပုတ်မှာနားဆင်ရမှာကတော့
သူကအခုလည်းပဲဖြစ်တယ်သူကတော်ရီကမှပဲဒီဆစ်ဆောင်စကန်းတွေနေကြတယ်။စာရေးတက်ရေးကြတော့လည်းပထမသူဒီဒီကအလူရှင်လာလူရရဲ့ဟာတွေလည်းပေါ့အခုစားနေတာပေါ့အခုဆိုလို့ရှိရင
်ကျွန်တော်ကမီးရှို့ခံရတဲ့ကင်းမရွာကိုလာရောက်ကူညီမဲ့ ICRC ကြက်ကြက်နီအဖွဲ့ကိုဗစ်ကြောင့်အစီအစဉ်ဖျက်လိုက်ရတဲ့အကြောင်းကိုနားဆင်ရမှာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့ကချင်ပြည်နယ်ဘက်မှာအင်တာနက်တွေဖြတ်တောက်ထားပါတယ်။တရုတ်နယ်ဇက်မှာတော့တရုတ်ဘက်ချမ်းမှာတရုတ်မြန်မာရထားလမ်းပိုင်းအစတစ်ခုကိုစတင်ပြေးဆွဲလိုက်ပါပြီ။စားရတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်အောင်ပါပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်တင်မျိုးတက်နဲ့ကိုအောင်လွင်ဦးတို့ပြောပြပေးပါအောင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံကာဗူလေစိန်နာမှာကျက်တပရင်းတွေကဖြစ်ပေါ်တဲ့ပောက်ကွဲမှုနှစ်ခုကြောင့်အမေရိကန်တပ်သား12ဦးနဲ့အာဖဂန်အများပြားတိုက်ဆုံးမှုမှာကျူးလွန်သူတွေကိုလိုက်လံရှာဖွေမှာဖြစ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကျက်တပရင်းတွေမှာပြောကြားလိုက်ပါတယ်
။ To those who carried out this attack as well as anyone who wishes America harm know this.
ဒီတိုက်ခိုက်မှုကိုလှုပ်ဆောင်ခဲ့တယ်ပြောအမေရိကန်တွေကိုထိခိုက်စေချင်သူရောဘယ်သူဘဲဖြစ်ဖြစ်တိစေဖို့ကကျွန်တော်တို့အနေနဲ့ဘရော့မှခွင့်မမဟုတ်တယ်လို့ဘရော့မှလည်းမေ့ပြမှာမဟုတ်ဘူးဆိုတာပါလှုပ်တဲ့သူကိုမမိမိအောင်လိုက်ရှာမှာဖြစ်တယ်လို့လှုပ်တဲ့မြတ်ပြန်ပြီးပေးဆက်ရမှာပါလို့သမ္မတကပြောပါတယ်တိုက်ခိုက်မှုနဲ့ကြုံခဲ့ရပေမဲ့ဒီလကုံမှာတက်တွေရုပ်သိမ်းရေးအစီအစဉ်အပြောင်းလဲရှိမှာမဟုတ်ကြောင်းလည်းသမ္မတကပြောပါတယ်ဘုံပေါက်ကွဲမှုကလည်းAmerican Marine တပ်ဖွဲ့ဝင်7ဦးနဲ့ရေးသက်ဆေးတပ်ဖွဲ့ဝင်2ဦးတေဆုံးခဲ့ရပြီး15ဦးဒဏ်ရာရခဲ့တယ်လို့ American တပ်မှုဗိုလ်ချုပ် Frank McKenzie က Pentagon သတင်းစာ Channel ပေါ်မှာပြောပါတယ်။ဒီပောက်ကွဲမှုတွေကြောင့် Afghan အနည်းဆုံး60တေဆုံးပြီး143ယောက်ဒဏ်ရာရတယ်လို့ Afghan အရာရှိပြောကြားချက်ကို AP သတင်းမှာဖော်ပြပါတယ်။ဒီပောက်ကွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်း IS တွေကြောင့်အဖွဲ့ကချစ်တဲ့ဘရင်းညနေပိုင်းမှာထင်ရပါတယ်။အာဖဂန်မှာတာလီဘန်တွေတိမ့်ပတ်လိုက်တဲ့နောက်နိုင်ငံကထောက်ခံလို့သူထောင်ပေါင်းများစွာလာရောက်စုဝေးတဲ့ကာဘူးလေစိန်အပြင်မှာဘုံခွဲအတိုက်ခိုက်ခံရတာပါ။လေစိန်မှာကျန်းဖက်တိုက်ခိုက်မှုလုပ်မဲ့အန်ဒီယားရှိတဲ့အတွက်ဘေးကင်အန္တရာယ်ရွှေ့ချဖို့အနောက်နိုင်ငံအစိုးရတွေကသတိပေးခဲ့ပြီးနိုင်ပိုင်းကြမှာပဲအခုလိုတိုက်ခိုက်ခံခဲ့ရတာပါ။အ
ာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကလေစိန်အပြင်မှာလူများပြားထိခိုက်ဒဏ်ရာခဲ့တဲ့တိုက်ခိုက်မှုပေါ်ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကရှုတ်ချလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေမချသေးရင်ငါတိမ့်ပတ်လိုက်တာကြောင့်နိုင်ငံကထောက်ခံကိုချိုးဖောက်နေကြတဲ့လူပေါင်း1800လေစိတ်မှာတိုက်ခိုက်မှုဟာတရေဘောကြောင့်နဲ့အကြမ်းဖက်လို့ရဖြစ်နေလေကုလသမဂ္ဂအကြီးအကဲကပြောဆိုလိုက်တာပါကမ္ဘာမျိုးကအကြမ်းဖက်တိုက်ခိုက်မှုပေါ်အပြင်းထန်ဆုံးရှုတ်ချကြောင်းနဲ့ထိခိုက်ဒေချာသူတွေရဲ့မိသားစုတွေကိုဝန်ထဲစကားပြောကြားလို့ရအကြောင်းလဲကုလသမဂ္ဂတွင်းရေးမှူးချုပ်ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာပြောဆိုလိုက်တာပါအာဖဂန်ပြည်သူတွေအတွက်ဝန်ထဲစကားပါဖို့လဲအထူးကိုယ်စားကိုမှာကြားထားတဲ့အကြောင်းပြောပါရယ်ယောက်လန်ဒိတ်စာချုပ်ဖွဲ့နေတိုးတွင်းရေးမှူးချုပ်ယန်စတူဒန်ဘတ်ကလည်းတော်လို့ဆရာကောင်းတဲ့အကြမ်းဖက်တိုက်ခိုက်မှုကိုအပြင်းထန်ရှုတ်ချတဲ့အကြောင်းတွစ်တာလူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်နေတိုးမာမိတ်ဖွဲ့အနေနဲ့တက်နိုင်တဲ့လောက်အမြင့်ဆုံးလူတွေကိုဘယ်လိုရောက်ခွဲထုတ်ဖို့ရည်ရွယ်ထားတဲ့အကြောင်းလည်းပြောဆိုကြတာပါတာလီဘန်အဖွဲ့တာဝန်ရှိသူတူဖြစ်တဲ့ဆွန်ဟေးရှာဟင်းကလည်းအကြီးတန်းတဲ့လူရဲ့အပေါ်အပြင်းထန်ရှုတ်ချကြောင်းပြောဆိုလိုက်ပြီးကျူးလွန်သူတွေကိုတရားမျှတမှုရှိရှိအရေးယူနိုင်အောင်ကြိုးပမ်းမှဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်တွေဒီလကုံနောက်ဆုံးထားပြီးရုပ်သိမ်းဖို့အတွက်တတ်မှတ်ထားတဲ့အချိန်ပြီးစီအောင်ကြိုးပမ်းနေချိန်မှာအမေရိကန်ကမ္ဘာသတင်းမီဒီယာဌာန USAGM ကသတင်းသမားတွေနဲ့သူတို့ရဲ့မိသားစုတွေကိုပါကြေထုတ်ပေးဖို့အမေရိကန်နှစ်တော်မတ်တွေကသမ္မတဂျိုးဘိုင်ဒန်ကိုတိုက်တွန်းပါတယ်။အမ မေရိကန်အစိုးရနဲ့ဆက်နွယ်ပတ်သက်နေသူတွေကိုတာလီဘန်တွေပြစ်မှတ်ထားတိုက်ခိုက်မှုတွေရှိနေဆဲဖြစ်ပြီး US AGM ကသတင်းသမားတွေနဲ့သူတို့မိသားစုဝင်တွေစုစုပေါင်း950လောက်ဟာအာဖဂန်နိုင်ငံကနေထွက်ခွာဖို့ကြိုးစားနေကြောင်းအထက်လွှတ်တော်မှဘန်ကာဒင်နဲ့အောက်လွှတ်တော်မှဝီလျံကီတင်တို့ကသမ္မတဘိုင်ဒန်စီအင်ကာနီကဆက်ရေးတာတိုက်တွန်းတာပါAmerican Assure ကတခြား American သတင်းဌာနကဝန်ထမ်းတွေကိုကဲထုတ်ဖို့လက်တွဲချိုးပန်းနေတယ်လို့ US AGM ကသတင်းသမားတွေကိုလည်းကူညီဖို့ပြောပါတယ် US AGM လက်အောက်မှာ View American တန်းနဲ့ Radio Azadi အပဝင်သတင်းဌာနအများပြားရှိနေတာဖြစ်ပြီးအခုလိုလွှတ်တော်အမတ်တွေရဲ့ချိုးပန်းမှုတွေကျေးဇူးကျန်ကြောင်း US AGM ကထပ်တရေနေမှာတုံ့ပြန်ပြောဆိုပါတယ် Taliban တိုက်ခိုက်ရေးသမားတွေကသတင်းတောက်တွေနေတွေကိုရှာဖွေစစ်ဆေးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာချိန်မှာပဲ Afghan သတင်းသမားတွေကိုကဲထုတ်ဖို့ဒီသတင်းပတ်ထဲမှာတိုးပြီးလှုပ်ဆောင်လာတာဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံရဲ့စီးပွားရေးကိုတာဝန်ယူရတာကြီးမားတဲ့တာဝန်တစ်ခုဖြစ်တာကြောင့်တိုင်းပြည်နာကိုသိမ်းပိုက်လိုက်တဲ့တာလီဘန်တွေသူတို့ဖွဲ့တွေကလူသစ်တိတ်မများလာတဲ့မိုဟာမက်အက်ဒရက်စ်ကိုဘောပန်ကြီးခဲ့ဖြစ်ဒီဘက်ထက်မှာတာဝန်ပေးလိုက်တဲ့ပေါ်ကြမ်းကျင်သူတွေဆိုရင်းနေပါတယ်ဘောပန်ကြီးခဲ့တဲ့ဟာပြဿနာပေါ်နေတဲ့ဗန်လုံငန်းတွေပြည်သူတွေအခက်အခဲတွေကိုဖြေရှင်းပေးမှဖြစ်တဲ့ကြောင့်တာလီဘန်အဖွဲ့ပြောခွင့်ရစပီဟူလာမူဂျာဟစ်ကတွစ်တာလူမှုကွန်ရက်ကနေပြောဆိုထားပါတယ်ဒါမှမဟုတ်တိုင်းပြည်မှာရင်ဆိုင်နေရတဲ့စီးပွားရေးပြဿနာတွေကိုဘောပန်ကြီးခဲ့တဲ့တာလီဘန်တွေကိုယ်တိုင်သဘောပေါက်နားလည်ရလားဆိုတဲ့ပုံမှာတော့ကြမ်းကျင်သူတွေမေးခွန်းထုတ်နေတာပါတာလီဘန်တွေကဘူးမျိုးတော်ကိုမသိငင်တရက်လို့နိုင်ငံကနေထွက်ပြေးသွားတဲ့ဘောပန်ဥက္ကဋ္ဌဟောင်းအဂျမဲအာခမာဒီကလည်းတာလီဘန်အဖွဲ့ဟာစီးပွားရေးဆိုင်ရာမူဝါဒတွေကိုဘလို့ပုံစံချင်းသုံးမယ်တိုင်းပြည်စီးပွားရေးပုံစံကဘလို့ရှိမယ်ဆိုတာတွေကိုတခါမှပြောဆိုဘူးလားမရှိဘူးလို့အဖွဲ့ဝင်တွေထဲမှာစီးပွားရေးပညာရှင်ရှိတယ်ဆိုတာမကြားဘူးတဲ့အကြောင်းဘလွန်ဘတ်တင်းဌာနကိုပြောဆိုခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံကုသရေးဝန်ကြီးဌာနမှာဒုဝန်ကြီးအဆင့်အပါအဝင်အချိန်တော်ကြာရရုတောင်းဝင်အစီအစဉ်ထမ်းဆောင်ခဲ့ဦးတဲ့ဂူမာဆွတ်ဆာဘစ်ကလည်းတိုက်ပြည်စီးပွားရေးကိုစီမံခန့်ခွဲရမှာတာလီဘန်တွေအခက်ကျင်သွားလိမ့်မယ်ဆိုပြီးသုံးသပ်ပြောဆိုထားပါတယ်
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ပိုင်းဒိုမီတာ40 kHz 9413ပိုင်းဒိုမီတာ57 kHz 5859နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရွှေဂျာဒုက္ခတဲ့အရေးဟာမိမပြတ်တဲ့ကိစ္စဖြစ်ပြီးနိုင်ငံတကာတိုင်းဝန်ရှင်နဲ့ရွှေဂျာရီနဲ့အတူတသားနဲ့ဆက်လက်ရပ်တည်ပေးကြဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပန်ကြားလိုက်ပါတယ်
။ The Secretary General also called on the international community to continue to act in solidarity with Rohingya refugees.
နိုင်ငံတကာတိုင်းဝန်ကရွှေဂျာဒုက္ခတွေရနေရောဒီရွှေဂျာရီကိုလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့သူ့ပြည်သူတွေနဲ့ပါတသားနဲ့ဆက်ပြီးရပ်တည်ပေးဖို့အတွင်းမှုချုပ်ကပန်ကြားလိုက်ကြောင်းအတွင်းမှုချုပ်ရဲ့ပြောခွင့်ရစတက်ဖန်ဒူဂျာရစ်ကကျက်တဲ့ဘင်းနေကုလရုံးချုပ်တင်းစားရှင်းလင်းပွဲမှာပြောပါတယ်။ကုလသမဂ္ဂကဆက်ပြီးတက်တက်ကြောက်ကြောက်ကူညီမှာဖြစ်တယ်လို့ဒီရွှေဂျာရီဟာမိမဖြစ်တဲ့ကိစ္စတည်းရလို့လည်းပြောပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကနေရွှေဂျာရီတိမ့်နေချီပြီးဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးခိုလုံလာ၄နှစ်ပြည့်အထိမ်းအမှတ်ဖြစ်နေ။ဗိုလ်ဖူးနေကအတွင်းမှုချုပ်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဘင်္ဂလားဒေ့ရှ်မှာရိုဟင်ဂျာတသန်းလောက်ဆိုးရတဲ့အခြေအနေနဲ့ဆက်နေထိုင်ရတာဖြစ်ပြီးမြန်မာနိုင်ငံကသူတို့ဆန္ဒလျောက်တိုက်ခါရှိရှိလုံခြုံဘေးကင်းစွာယာယီမဟုတ်ပဲပြန်နိုင်ဖို့အတွက်အခြေအနေတွေလုပ်ငန်းရှင်တွေဖြစ်အောင်ရည်ရည်ကြီးအကူအညီပေးကြဖို့ပါတောင်းဆိုပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာဘက်ကတော့သူတို့ကိုစီးစစ်ပြန်ခေါ်ယူမှာဖြစ်ကြောင်းကြေညာပေးထားပေမယ့်အခုချိန်ထိတော့အကောင့်တွေမပေါ်သေးပါဘူး
။ဗီယက်နမ်နိုင်ငံနဲ့မဟာဗျူဟာဆက်ဆံရေးခိုင်မာအောင်ရည်ရွယ်ပြီးတော်ရောက်နေတဲ့ခီးစဉ်တွင်ဗီယက်နမ်ခေါင်းဆောင်နေတဲ့လူခွင့်ရေးကိစ္စတွေကိုဆွေးနွေးပြတဲ့အကြောင်းအမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကြာသပတေးနေ့ဟန်နွမ်ညိုမှာပြောလိုက်ပါတယ်။ထို့သဖြင့်ဖမ်းဆီးထားတဲ့နိုင်ငံရေးတိုက်ခိုက်နေကိုလွှတ်ပေးဖို့ဆွေးနွေးခဲ့တယ်လို့ဒုသမ္မတကပြောရင်ပဲရလက်ထွက်သလားဆိုတာကိုတော့ပြောမသွားပါဘူး။အမေရိကန်အနေနဲ့လိုအပ်တဲ့အခါလူခွင့်ရေးကိစ္စတွေကိုပုံမှန်လင်းလင်းပြောဆိုသွားမယ်လို့သာသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒရင်တစ်ပတ်ကြာအရှိတော်အရှိတာခီးစဉ်နောက်ဆုံးဖြစ်ဗီယက်နမ်နိုင်ငံကိုမတွားခင်အမေရိကန်ဒုသမ္မတဟာစင်ကူနိုင်ငံကိုလည်းတွားရောက်ခဲ့ပြီးအစိုးရစီးမြေတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီစားထဲမှာတရုတ်နိုင်ငံရဲ့ဩဇာအရှိန်အဟောင်းကိုတန့်ပြန်နိုင်မှုရည်ရွယ်တဲ့ခီးစဉ်အတွင်းဆက်အနာသိပြီးနောက်ပိုင်းနိုင်ငံရေးလူခွင့်ရေးလက်နက်ကင်ပြပခတ်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့လည်းအလေးထားပြောဆိုသွားတာပါ။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့အမေရိကန်ကကြိုးပမ်းရမှာဒေသတွင်းနိုင်ငံတွေလည်းအတူလက်တွဲပါဝင်ကြဖို့အခုခီးစဉ်အတွင်းအမေရိကန်ဒုသမဂ္ဂကတိုက်တွန်းထားပါတယ်။
ဗီယက်နမ်နိုင်ငံမှာ၈နှစ်ပထမ၄လပတ်ကုန်လောက်ဆိုပြည်သူတွေချမ်းမှာ COVID-19 ရောဂါပိုးထံကိုခံနိုင်ရရှိတဲ့အနေထားရအောင်ကြိုးစားနေတာဖြစ်ပေမဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ ကမ္ဘာတစ်လောကိုဗစ်ကာကွယ်ဆေးထုတ်လုပ်မှုမလုံမလောက်ဖြစ်နေတဲ့အတွက်ဆေးရဖို့ခက်ခဲနေတယ်လို့ရနိုင်တဲ့တရုတ်ကာကွယ်ဆေးကိုလည်းမထိုးချန်သူတွေရှိနေပါတယ်။တရုတ်ထုတ်ကိုဗစ်ကာကွယ်ဆေးနဲ့ပတ်သက်တဲ့ဝေဖန်မှုတွေဆိုရှယ်မီဒီယာတွေမှာပြန့်နေတဲ့အတွက်ဗီယက်နမ်အများစုကတရုတ်ကာကွယ်ဆေးရဲ့စစ်ချမှုအတိုင်းအတာနဲ့ဆေးအာဏာတွေနဲ့ပတ်သက်ပြီးစိုးရိမ်နေကြတယ်လို့ထိုးနှံဖို့ပါတုံ့ဆိုင်နေကြတာပါ။ဟိုချီမင်းမြို့အတွက်ကိုဗစ်ကာကွယ်ဆေးကိုဩဂုတ်လထဲမှာမြို့လူလူ80ရာခိုင်နှုန်းအတွက်အနည်းဆုံးပထမဆေးတစ်လုံးထိုးပေးဖို့လုပ်နေတာဖြစ်ပြီးတရုတ်နိုင်ငံထုတ် Sinopharm ကိုဗစ်ကာကွယ်ဆေး9သန်းထိုးပေးဖို့ဝယ်ယူမယ်လို့အာဏာပိုင်တွေကကြေညာခဲ့တာဖြစ်ပါတယ်။နေစဉ်ကူးစက်သူ1000ကျော်ဇက်တိုက်တွေ့ရှိတဲ့ခုနှစ်မြောက်နေ့ဖြစ်တဲ့ဩဂုတ်လ25ရက်နေ့ထိထုတ်ပြန်ထားတဲ့စာရင်းအရကိုဗစ်ရောဂါကူးစက်သူအတိပြုလူနာ12000ကျော်နဲ့တည်ဆွမ်းသူ335ယောက်ရှိပါတယ်။ကိုဗစ်စရုပ်ထလိုင်းတန်ခန်းရတဲ့ဗီယက်နမ်မှာကူးစက်သူစုစုပေါင်း 3.8 သိန်းကျော်နေပြီဖြစ်တယ်လို့တည်ဆွမ်းသူက 9300 ကျော်နေပါပြီ
။အမေရိကန်ပြည်တော်စုမှာကိုဗစ်ရောဂါကာကွယ်ဆေး364သိန်းကျော်ထိုးနှံပေးခဲ့ပြီးအနည်းဆုံးဆေးရည်ထိုးပေးတဲ့သူ300ကျော်နဲ့အပြည့်အဝထိုးနှံပေးတဲ့သူ150သိန်းကျော်ရှိတဲ့အကြောင်းယောဂကာကွယ်ထိကျုပ်ရေးဌာန CDC ကကြာသပတေးနေ့မှာသတင်းထုတ်ပြန်ပါတယ်။အနည်းဆုံးဆေးရည်ချိန်ထိုးပြီးသူဟာအမေရိကန်မှာရှိတဲ့လူရည်ရဲ့68ရာခိုင်နှုန်းရှိပြီးအပြည့်ထိုးပြီးတဲ့သူကတော့58.9ရာခိုင်နှုန်းရှိနေပါတယ်။ CDC ရဲ့ထုတ်ပြန်ချက်အရအသက်12နှစ်နဲ့အထက်အရွယ်တွေကြားအနည်းဆုံးဆေးတစ်လုံးထိုးပြီးတဲ့သူက58.3ရာခိုင်နှုန်းရှိပြီးအပြည့်ထိုးပြီးသားကတော့60.5ရာခိုင်နှုန်းရှိပါတယ်။ကောက်နိုင်ငံနဲ့ဖြန့်ချိထားတဲ့ကာကွယ်ဆေးကတော့တန်430ကျော်ရှိတဲ့အကြောင်းလဲ CDC ကပြောဆိုထားပါတယ
်စနေနေ့မနေ့ကင်းထိတ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုအောင်လင်ဦးတို့ပြောပြခဲ့ကြပါပါခင်ဗျာ VOA ရဲ့မနေ့ကင်းရေဒီယိုအစီအစဉ်တွေကိုအခုလိုမျိုးရုတ်တန့်အဖြစ်နဲ့ပါရှူစားနိုင်အောင်ကျွန်တော်တို့ဇွန်လဇန်ပိုင်းကနေစပြီးတော့ကြိုးပမ်းတင်ဆက်လာခဲ့တာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှကင်းမရွာရဲ့အခြေအနေကိုကြည့်ရအောင်ပါ။ဇွန်လတုန်းကရွာလုံးကျွတ်ညီပါမီးလောင်ကျွမ်းခဲ့တဲ့မကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းကကင်းမရွာကိုနိုင်ငံတကာကြက်ချင်ဒီ ICRC အဖွဲ့ကကူညီမဲ့အစီအစဉ်COVID-19 ကြောင့်ဖျက်သိမ်းလိုက်ရတယ်လို့ဒေသခံတွေကပြောပါတယ်။မိဝေဒုက္ခတဲ့ရွာသားတွေအကူအညီလိုအပ်နေတယ်လို့အနီးနားတစ်ဝက်ရွာတွေကလည်းဆေးကုသမှုခံယူဖို့အခက်အခဲကြုံနေရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုအောင်မြတ်သူကပြောပြပေးပါအောင်ဗျာ
။ပြီးခဲ့တဲ့ဇွန်လ15ရက်ကစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်ရွာလုံးကျွနီပါမီးလောင်ကျွမ်းခဲ့တဲ့မကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းကကင်းမရွာကိုနိုင်ငံတကာကြက်ချင်ဒီအဖွဲ့ကဒီကနေ့ဩဂုတ်လ26ရက်မှာလာရောက်လှူဒန်းဖို့ဆွေးနွေးခဲ့ပေမဲ့ကိုဗစ်ကပ်ရောဂါကြောင့်လှူဒန်းမဲ့အစီအစဉ်ကိုပြတ်သိမ်းလိုက်တယ်လို့ဒေသခံတွေကပြောပါတယ်။မိဘဒုက္ခသည်တွေဖြစ်နေကြတဲ့ကင်းမဒေသခံတွေအနေနဲ့စားသောက်နေထိုင်ရေးခက်ခဲနေတဲ့အတွက်အကူအညီအထောက်ပံ့တွေရဖို့မျှော်လင့်နေကြတာပါ။
ကိုဗစ် -19 ရောဂါပိုးတွေများနေလို့ပေါ့ဖြစ်တာတွေများနေလို့အဲဒါကြောင့်မို့သူတို့မလာတော့ဘူးဆိုတဲ့အကြောင်းပြောတာ။အဲကျန်တာကတော့ဘာမှမပေါ့ဘူး။ကင်းမရောဂါနဲ့အဲလိုသူကအခုလောလောဆယ်ဆယ်သူတို့တော့တော်နေမှာပဲဒီဆွတ်ဆောင်စခန်းတွေကျော်နေကြတယ်။စားရတဲ့ကြတယ်လေပထမတော့ဒီဘေးကအလူရှင်လလူရတဲ့ဟာတွေလည်းအခုစားနေတာပေါ့အခုဆိုလို့ရှိရင်ဟိုရိတ်ခါပိုင်းဆိုင်ရာတွေကပြက်ခံပြက်လက်ဖို့နည်းနည်းကြီးတာပြီပေါ့နော်
။ပေါင်းမြို့တောင်ပိုင်းကဒေသခံတူကပြောပြတာပါ။မီးလောင်ကျွမ်းခဲ့တဲ့ကင်းမောက်ရွာကိုတွားရောက်လူနာမဲ့အစီအစဉ်နဲ့ပတ်သက်လို့ VOA က ICRC ရန်ကုန်ရုံးကိုဩဂုတ်လ19ရက်နေ့ကအီးမေးလ်ပေးပို့ဆက်သွယ်မေးမြန်းခဲ့ပေမဲ့ဒီကနေ့အထိအကြောင်းပြန်ဖြေကြားခြင်းမရှိသေးပါဘူး။ကင်းမောက်ရွာမီးလောင်တာနှစ်လကျော်ကြာတဲ့အထိနိုင်ငံတကာအကူအညီတွေလာရောက်လှူဒန်းခြင်းမရှိသေးပဲဒေသခံတွေအနေနဲ့တောတောင်ထဲမှာယာယီတဲတွေထိုးပြီးနေထိုင်နေကြရသလိုပြည်လဲဒူတော်ရေးကိစ္စတွေမှာလည်းအခက်အခဲတွေရှိနေတာဖြစ်ပါတယ်။ပေါင်မျိုးကနေ14မိုင်လောက်ဝေးတဲ့ကင်းမရွာပါဝင်အနီးနားကရွာကရွာသားတွေအနေနဲ့ကျန်းမာရေးလူမှုရေးအကူအညီတွေလိုအပ်နေပါတယ်။ကျန်းမာရေးလူမှုရေးကိစ္စတွေအတွက်မြို့ပေါ်သွားသူတို့အဖမ်းခံခဲ့ရတယ်လို့လည်းဒေသခံတွေကပြောပါတယ်။
အဲဒီပေါင်မျိုးနဲ့တောင်ထဲငယ်ကမှရွာတွေရှိတယ်။အဲဒီရွာတွေမှာကအခုဒုက္ခတွေ့နေတာကကျန်းမာရေးကြောင့်ဆေးကုတ်ဆေးဘကုတ်လို့ဆိုလို့ရှိရင်လည်းတောင်ပိုင်းပန်းရရွာရရဆိုလို့ရှိရင်သူကဘာမှမမေ့ဖမ်းပြလိုက်တယ်စစ်ကောင်စီကနေပြီးတော့အဲလိုဖမ်းခံရတာဘယ်နှယောက်လောက်ရှိလို့အမေ10ယောက်ဝန်းကျင်လောက်ရှိပြီ10ယောက်ဝန်းကျင်လောက်ရှိပြီပထမမှာလမ်းမတွေပေါ်မှာအများဆုံးဖမ်းတာပေါ့နော်တချို့ကလည်းဟိုနင်းမော့ဟိုနေယာယီဂိတ်တွေရှိတယ်သူတို့ကယာယီဂိတ်ပုံမှန်မဟုတ်တဲ့ဟာတွေရှိတယ်ပုံမှန်မဟုတ်တဲ့နေရာတွေမှာဖမ်းတာရှိတယ်ပုံမှန်ဂိတ်ထားတဲ့နေရာတွေမှာဖမ်းတာရှိတယ်အမျိုးမျိုးပေါ့နော်
ပေါင်းမျိုးပေါ်သွားလို့စစ်တပ်ကအဖမ်းဆီးခံရသူတွေထဲမှာကင်းမရွာမှာပရာဟိတဆေးကုပေးနေတဲ့ဆရာဝန်တယောက်နဲ့ဆေးကုတယောက်လည်းပါတယ်လို့ဒေသခံတွေကပြောပါတယ်။ ။ဩဂုတ်လ24ရက်နေ့ကပေါင်မြို့နယ်တောင်ပိုင်းကဇနီးမောင်နှံတူကပေါင်မြို့ပေါ်စီကံသွားပြချိန်မှာအမျိုးသားဖြစ်သူကိုစစ်ကောင်စီကဖမ်းဆီးခဲ့ပါတယ်။ဖုန်းထဲမှာ PDF အဖွဲ့တွေနဲ့ဆက်သွယ်ထားတဲ့မသိငါစရာတွေ့လို့ဖမ်းလာလို့မိသားစုဝင်တွေကပြောပါတယ်။ဖမ်းဆီးခံရသူဟာတာမန်လည်လုပ်သားတူသားဖြစ်ပြီးခုချိန်ထိမိသားစုနဲ့အဆက်အသွယ်မရသေးဘူးလို့လည်းမိသားစုဝင်တူကပြောပါတယ်။
ဒီမှာ line နဲ့မှာတော့သူတို့ကထိုင်းကြတာနေလို့လားစာရေးပြီးတော့ပို့ထားတာပေါ့အဲဒီထောင်းထောင်းမိုင်းထောင်းထားတာတွေရှိတဲ့သူဆိုင်ပေါ့ပြီးတော့လာလာတွေလို့အဲ့လိုပြောတာဟုတ်ဟုတ်လို့ပြောလိုက်တော့အဲဒီဖိဖို့ဖိဖို့အကောင့်ထဲတိုင်းမှာပဲ messenger တဲ့အတိအဲ့လိုမျိုးပြေးတာအဲ့လိုမျိုးတွေပေါ့သူတို့ကပြောတာပေါ့အဲဒါဘယ်မှာဖတ်ထားလဲသူကတော့မတိရဘူးချင်းစစ်တာတော့အဲ့မှာပေါက်ကိန်းမှာပြက်လိုက်တာရှိတယ
်ပေါ့မျိုးနဲ့တောင်ပိုင်းကြေးရွာတစ်ဝိုက်မှာဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေနဲ့စစ်တပ်အကြားမကြကနာဆလိုတိုက်ပွဲတွေဖြစ်ပွားနေတာပါအဲ့ဒီတပိုက်ကကြေးရွာတွေကိုလည်းစစ်ကောင်စီတပ်တွေကဝင်ရောက်ရှာဖွေလို့ဒေသခံတွေမှာမကြကနာဆလိုထွက်ပြေးတိမ်းရှောင်နေကြတာတွေရှိပါတယ်ခင်ဗျာ
ကိုအောင်မြတ်သူပြောပြသွားတာပါခင်ဗျာအခုတခါတော့ကချင်ပြည်နယ်ဘက်ကအခြေအနေကိုလည်းတင်ဆက်ချင်ပါတယ်ကချင်ပြည်နယ်ဖားကန့်မြို့မှာမကြသေးခင်ကအင်တာနက်လိုင်းတွေဖြတ်တောက်လိုက်တာကြောင့်သတင်းအချက်အလက်ရရှိဖို့အခက်အခဲကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်တရင်အချက်လက်မှန်ဒီမရနိုင်တာကြောင့်ဒေသခံတွေကြားမှာစိုးရိမ်မှုတွေလည်းထွက်ပေါ်နေတာပါဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါအောင်ဗျာ
ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းမှာဩဂုတ်လ20ရက်နေ့ကတည်းကအင်တာနက်လိုင်းဖြတ်တောက်ခံရတာအခုဆိုရင်တစ်ပတ်လောက်ရှိပြီဖြစ်ပါတယ်ဖားကန့်နယ်ထဲမှာစစ်ကောင်စီကအင်တာနက်လိုင်းတွေဘာကြောင့်ဖြတ်တောက်ထားတယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူးလက်ရှိနိုင်ငံရေးအခင်းအကျင်းနဲ့ကိုဗစ်တတိယလှိုင်းရင်ဆိုင်နေရချိန်မှာအင်တာနက်လိုင်းဖြတ်တောက်လိုက်တာကြောင့်သတင်းအချက်အလက်ရရှိဖို့အခက်အခဲဖြစ်နေတဲ့အကြောင်းလုံကင်းကြီးကဒေသခံသူကပြောပါတယ်
။ကောလာဟာလာသတင်းတွေကတော့အမျိုးမျိုးထွက်တာပေါ့နော်။သတင်းအမှောင်ချထားတဲ့အခါကျတော့တချို့တော့ရေဒီယိုရှိတဲ့အခါကျတော့ရှိနေဖတ်ကန့်အကြောင်းတွေပါတယ်ကတော့အဲ့လိုတော့နားထောင်ကြတာ။ဒါပေမဲ့ကျွန်တော်တို့ကတော့ဒီလောလောဆယ်တော့ကျမရဲ့အရာဘာရလဲတိတ်မကောင်းတဲ့ခါကျတော့လောလောဆယ်တော့ဒီဖုန်းကိုပဲပေါ့နော်။ဒီ information တွေပါတယ်ဘယ်လိုဖြစ်တယ်ဟိုလူလိုက်ဆက်တယ်တော့ပဲရှိတယ်။ဒါပေမဲ့လည်းအားလုံးကတော့ဒီတင်အတိအကျတင်အချက်လက်တွေကတော့စိတ်မတိကျတဲ့အနေအထားမှာရှိတာလေ
။မြေပြင်တရင်တွေတိရဖို့တူနဲ့တူဖုန်းအဆက်အသွယ်နဲ့မင်းမြန်နေရတယ်လို့ဂျိုဒုဆလောင်နဲ့ရေဒီယိုတို့ကိုအားကိုးနေရတယ်လို့ဖားကန့်ညိုကန်တူကပြောပါတယ
်။အင်တာနက်မရတဲ့အခါကျတော့ဘာမှမသိဘူးကြာဆိုကိုယ်စိတ်ကျဲကိုယ်ထင်တာတယောက်တစ်ပေါက်ကိုကြည့်တော့ကဟိုလူစုံကြောက်ကြောက်ဖြစ်တာတော့ဖြစ်တာပေါ့။ဘာတင်အချက်လက်မှမရဘူး။ဒီဘော်တော်ဆလောင်အဟာနဲ့ဒီရေဒီယိုနဲ့ဒါပဲစကားဘာမှမရှိဘူး information ကသူအောက်ပိုင်းကသူကဖုန်းဆက်ပြောတာပါညာဆလောက်ကတော့အစ်ကလေးရတဲ့နေရာနေဘာလို့ရှိပြီဘယ်လိုလုပ်ရမလဲဘောနောဟိုခုကချင်ပြည်နယ်ကသတင်းတောင်မှာအောက်ပိုင်းကသူဆက်ပြောမှာကိုကသိရတာလေ
ဖားကန့်မြို့နယ်အတွင်းမှာအင်တာနက်လိုင်းတွေဖြတ်တောက်ခံထားရပြီးသတင်းအချက်အလက်တွေမရနိုင်ပဲဖြစ်နေချိန်မှာတိုက်ပွဲတွေဖြစ်မှန်ကိုလည်းဒေသခံတွေကစိုးရိမ်နေကြတာပါဒီလိုစိုးရိမ်နေတဲ့တွေနဲ့အတူစာနယ်ရိက္ခာစုဆောင်းတာတွေလည်းရှိနေတယ်လို့ပြောပါတယ
်ကျွန်တော်တို့ဖားကန့်ကအပြေကိုမထွက်တော့တာအပြေမထွက်တော့အဲ့လိုပေါ့အင်တာနက်ဒီလေဖြတ်တောက်တော့စစ်ပွဲတွေညာဖြစ်တော့မလားဆိုပြီးတော့ဒီမှာလက်ရှိရိခါတွေလည်းတော်တော်များများဆန်ပြီးအထူးသဖြင့်ဝေကြတဲ့ပြိမချောက်မချမ်းပဲအဲတော်တော်များများဝေကြတယ
်အင်တာနက်ကသတင်းဆက်သွယ်ဖို့သတင်းအချက်လက်ရဖို့ခက်ခဲနေတာကြောင့်အခုအခါဖားကန့်ဒေတာကန်တွေကသတင်းအချက်လက်ရဖို့အင်တာနက်ရတဲ့ဒေတာတွေစီဆက်သွယ်မြင်းမြန်းနေရတယ်လို့လည်းနောက်ထပ်ဖားကန့်မျိုးကန်တူကပြောပါတယ
်ကိုတခုခုအလိုပေါ့စကားပြောရင်းဆိုရင်ကြားကြပြီဆိုရင်အင်တာနက်လိုင်းရှိတဲ့နေရာကိုချက်ချင်းဖုန်းဆက်တယ်ဖုန်းလိုင်းနေရာရတာကိုအဓိကတော့ရေဒီယိုနဲ့ဖုန်းလိုင်းကိုအားကိုးနေကြတာချင်းသူရင်မူကတော့သူတို့အင်တာနက်ချက်တော့ထားတာဒီအဲ PDF ကလေးတွေကိုတခုခုလုတ်ဖို့လာပါတော့
မြန်မာနိုင်ငံမှာဖေဖော်ဝါရီလ3ရက်နေ့စစ်အာဏာသိမ်းပြီးနောက်ပိုင်းစန့်ကျင်လှုပ်ရှားမှုတွေလက်နက်ကင်ခုခံမှုတွေပေါ်ပေါက်နေတယ်လို့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေနဲ့လည်းတိုက်ပွဲတွေကြောပြန်ဖြစ်ပွားနေတာပါကချင်ပြည်နယ်မှာလည်း KIA လက်နက်ကင်အဖွဲ့နဲ့တိုက်ခိုက်မှုတွေရှိနေပါတယ်KIA ကတော့လက်ရှိပြည်တွင်းစစ်နဲ့နိုင်ငံရေးပြဿနာတွေကိုတက်ဆိုင်သူတွေပါဝင်ပြီးတရားမျှတမှုရှိရှိဆွေးနွေးဖြေရှင်းဖို့ဒီတစ်ပတ်ထဲမှာပဲတိုက်တွန်းထားပါတယ်ခင်ဗျာ
။ကိုရဲမွန်ပြောပြသွားတော့ပါဗျာ။အခုတခါတော့နိုင်ငံရေးပြဿနာတွေကြားမှာတရုတ်ကယထာလန်းသစ်ဖွင့်လှစ်တဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်။တရုတ်မြန်မာလမ်းကြောင်းသေးလို့အမည်ပေးထားတဲ့ယူနန်ပြည်နယ်လင်ချန်းခရိုင်နဲ့မြန်မာပြည်တွင်းဆက်သွယ်မဲ့တရုတ်ဘက်အချမ်းယထာလန်းပိုင်းကိုဗိုလ်ထူးနေတုံးကဖွင့်လှစ်လိုက်ပါတယ်။ဒီလမ်းမကတရုတ်ရဲ့ရဝန်းနဲ့လမ်းကြောင်း BRI စီမံကိန်းရဲ့တစိုက်ဒေသဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်အခြေအနေတွေရှုပ်ထွေးနေပေမဲ့တရုတ်ဘက်ကသူတို့အစီအစဉ်အတိုင်းလှုပ်ဆောင်နေတဲ့အကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုပြောပြခြင်းပါတယ
်မြန်မာပြည်တွင်းနဲ့ချိတ်ဆက်ရမယ့်ယထာလမ်းသစ်ဖွံ့ဖွဲကိုတရုတ်နိုင်ငံလမ်းချမ်းခရိုင်အာဏာပိုင်တွေကဩဂုတ်လ25ရက်နေ့လယ်ပိုင်းမှာပြုလုပ်ခဲ့ပါတယ်ရှမ်းပြည်နယ်အရှေ့မြောက်ပိုင်းကနေဆက်ကုံသွေးရင်းမြို့ဖြစ်တဲ့ဂျ ချင်းရွှေဟော်ရဲ့တစ်ဖက်ကမ်းမှာဒီယထာလန်းသည့်ဖွင့်ပွဲကိုကျင်းပခဲ့တာပါတရုတ်သတင်းဌာနတစ်ခုကဖော်ပြထားတဲ့လန်ချန်းခရိုင်ဘက်ကယထာလန်းဖွင့်ပွဲရုပ်သံထဲမှာတော့ရခိုင်ပြည်နယ်ကြောက်ဖြူရင်းနှီးစည်းကမ်းကနေတရုတ်ပြည်ကူမင်းမြို့အထိဆက်သွယ်ရမယ်ယထာလန်းအနာဂတ်စီမံကိန်းကိုကွန်ပျူတာဂရက်ဖစ်ဒီဇိုင်းနဲ့ပုံဖော်ပြသခဲ့ပါတယ်သတင်းစာရှင်းလင်းပွဲနဲ့အတူယထာစံသက်မောင်းနှင်တာတွေကိုပါလှုပ်ဆောင်ခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာကွမ်လုံတရားစီမံကိန်းလုပ်ဖို့ချင်းရွှေဟော်မြို့ကနေလာရှိုးအထိအမြင်ယထာလန်းဖောက်ဖို့စီမံကိန်းတွေကိုလန်ချန်းအစိုးရကမြန်မာအစိုးရကို2018ခုနှစ်တည်းတင်ပြခဲ့ပါတယ်တရုတ်အစိုးရကအကောင့်ထဲပုံနေတဲ့ရဝန်းနဲ့လမ်းမ BRI စီမံကိန်းရဲ့ဒစိမ့်ဒေသဖြစ်တဲ့တရုတ်မြန်မာစီးပွားရေးဇင်းညံစီမံကိန်းတွေမှာဒါကိုထည့်သွင်းသွားဖို့လန်ချန်းခရိုင်အာဏာပိုင်တို့ရဲ့ကြိုးပမ်းမှုလည်းဖြစ်ပါတယ်ဒါကြောင့်မြန်မာနဲ့ကတိပြုထားတဲ့စီမံကိန်းတွေအတွက်အဆင်သင့်ဖြစ်နေကြောင်းဒီယထာလန်းဖွင့်ပွဲကပြသလိုက်တာလို့လေးလာသူတချို့ကခံမှန်းပါတယ်တရုတ်အစိုးရဟာမြန်မာနိုင်ငံရဲ့အပြောင်းလဲတွေထက်သူတို့ရဲ့စီမံကိန်းတွေကိုပဲဒီဇိုင်းမမတ်လုပ်သွားမယ်လို့မြင်ကြောင်းတရုတ်မြန်မာအရေးလေးလာသုံးသပ်သူဒေါက်တာလှကျော်စောက VOA ကိုပြောပါတယ
်ကျောင်းကတော့ကြည့်ရတာဟိုစီမံကိန်းတွေတော့သူဆက်လုပ်နေချင်းတယ်တခြားနိုင်ငံတွေနဲ့လည်းဒီလိုပဲဆက်လုပ်ကြပဲရှိတယ်သူကအစိုးရအပြောင်းလဲကြောင်းဘာမှသိပြီးတော့ဟိုမျိုးသူအာဖဂန်နစ္စတန်တောင်မှသူကဟိုတာလီဘန်နေလာတဲ့ခါမှာစီးပွားရေးရဆက်လက်အကူအညီပေးမယ်ဘာပဲတော့ပြောသေးတာပဲအဲ့တော့ဒီဥက္ကသူ့ရဲ့စဉ်းစားနည်းကဟိုနိုင်ငံရေးရအဲ့နိုင်ငံရဲ့ဒီတွင်းရေးမှာဘာမှဟိုမပါပဲနဲ့အဲ့နိုင်ငံရဲ့သူကစီးပွားရေးလုပ်လက်ဆက်လမ်းတွေရှိတယ်ဒီလမ်းတွေကအစိုးရရဲ့ပေါင်းပြောပါအဲ့တော့သူတို့ကတော့သူတို့လုပ်ဆရာရှိတာဆက်လုပ်ပါမယ
်တရုတ်သမ္မတရှီကျင်းမင်ရဲ့2019မြန်မာနိုင်ငံခီးစဉ်အတွင်းမှာ NLD အစိုးရနဲ့နားလည်မှုစာချုပ်လွှာတွေလုပ်ငန်းသဘောတူစာချုပ်တွေစုစုပေါင်း33ခုလက်မှတ်ရေးထိုးခဲ့ကြပါတယ်အဲ့ဒီတည်းမှာတရုတ်နိုင်ငံကအကောင့်ထဲပေါ်နေတဲ့BRI စီမံကိန်းကိုအထောက်ပံ့ဖြစ်စေမဲ့သဘောတူစာချုပ်တွေလည်းပါဝင်ပါတယ်ဖေဖော်ဝါရီ1ရက်နေ့ကအာဏာသိမ်းခဲ့တဲ့စစ်ကောင်စီဟာဒီစီမံကိန်းတွေကိုတရုတ်အစိုးရနဲ့ဆက်ပြီးစကားပြောနိုင်ခြေရှိတယ်လို့ခန့်မှန်းကြပါလေရှိပါတယ်လန်ချန်းခရိုင်တွေကယထာလန်းပိုင်းဖွင့်ပွဲနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့စီးပွားကူးတန်းဌာနကတာဝန်ရှိသူတွေကို VOA ကမေးမြန်းခဲ့တာမှာအခုနောက်ပိုင်းကိစ္စရပ်တွေကိုပြောပြဖို့မလွယ်ကူကြောင်းဖြေကြားပါတယ်စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံပေါ်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့စီးပွားရေးတန်ခတ်မှုတွေမတင့်တော်တဲ့ဝင်ရောက်ဆွဲဖက်မှုတွေကိုရှောင်ရှားပြီးနိုင်ငံရေးပြန်လည်တင်းမြတ်မှုရရှိစေမဲ့ပြည်တွင်းဆွေးနွေးမှုတွေဖြစ်အောင်အားပေးသွားဖို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ကြီးကနိုင်ငံတကာအသိုင်းအဝိုင်းကိုဇူလိုင်လကပဲတိုက်တွန်းထားပါတယ်။လက်ရှိမြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲတွေဖြစ်နေပေမဲ့အရင်ကတည်းကသဘောတူစာချုပ်ချုပ်ထားတဲ့အစည်းအဝေးအတိုင်းလုပ်နေမှာဖြစ်တယ်လို့နိုင်ငံရေးလေလာသုံးသက်သူဦးရထွန်းတီဘောက VOA ကိုပြောပါတယ
်သူပြောနိုင်တာကဒီနေရာဟာနောက်မှဗမာပြည်ဘက်ကနေပြီးတော့တော့အချိန်လေးကောင်းလာပြီဆိုလို့ရှိရင်ဗမာပြည်ကိုဖြတ်ပြီးတော့အဲဒီကြောက်ပြည်ကိုသွားမယ်နိုင်ငံကဒီနေရာစပါဆိုတဲ့ဥစ္စာတော့တရင်နဲ့တခါလဲဖြတ်ထားတဲ့ဘောဆိုလိုချင်တာပြောချင်တာကသူ့ပြည်ရဲ့မဲမှာတခြားနိုင်ငံကမလုပ်လေသူကသူ့ဟာသူကလုပ်အောင်အရင်ဆိုရနဲ့ထူထားတဲ့စာချုပ်တွေအတိုင်းဆက်လုပ်နေတဲ့သဘောရှိပါတော့ဗျာအဲ့တော့အခုတက်လာတဲ့စစ်ကောင်စီကလည်းအဲ့ဒါလေးဖြတ်တယ်လို့မပြောဘူးလို့မပြောထားတဲ့အခါကျတော့ဒါမဖြစ်ဘူးဆိုတော့သူ့လုပ်ချင်ရှိတာဆက်လုပ်နေတာပေါ့
တရုတ်လန်ချန်းခင်ဟာမြန်မာဘက်အချမ်းကလူမျိုးစုလက်နက်ကိုင်တွေဖြစ်တဲ့ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်လောက်ကိုင်ချင်းရွှေဟော်ဟိုပုံးစတဲ့ဒေသတွေနဲ့နေနမိတ်ထိစပ်နေတာပါလန်ချန်းခရိုင်နဲ့ရှမ်းပြည်နယ်လာရှိုးမြို့ကြားမှာကြည်ကြည်ရေးခရီးသွားလုပ်ငန်းအကောင့်ထဲပို့ဖို့ကိုလည်းမြန်မာအစိုးရနဲ့2018မှာသဘောတူလက်မှတ်ရေးထိုးထားတာရှိပါတယ်ခင်ဗျာတရုတ်မြန်မာယထာလမ်းပိုင်းတစ်ခုစတင်ဖွင့်လှစ်လိုက်တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းဖြစ်ပါတယ် VOA အမေရိကန်တန်ရဲ့တောက်ကြနေမနေ့ခင်အစီအစဉ်လေးကိုကျွန်တော်တို့ဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားမြင်အဖော်ကိုတင်ပြပါရမရှင
်တရုတ်ပြည်သူသမ္မတနိုင်ငံမှာအမေရိကန်နဲ့တခြားနိုင်ငံခြားသတင်းထောက်တွေကိုစောင့်ကြပ်ကြည့်ရှုတာတွေလိုက်လံနှောက်ယှက်တာတွေနဲ့ချိမ့်ချောက်အကြက်ကင်တာတွေတိုးပြီးလုပ်နေတဲ့အတွက်အမေရိကန်ပြည်ထောင်စုဟာအတော်လေးစိုးရိမ်မကင်းဖြစ်မိတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Ned Price ကပြောဆိုလိုက်ပါတယ်မကြသေးခင်ကဟီနန်ပြည်နယ်အလဲပိုင်းရေကြီးလို့ Luri at the Song Shongare a chain in a better be, the danger and Nangan Jatarin out the O, and the Yep Chit on Chain Chow De, now Chef Mudio, Ubama Be, Gugabi, Mr. Price Ga, Tobian Jemma Popia Tabare. The Dinda Udo Miamia Ha, online and a Chain Chow Da Kanadalu, the Choso in Doda 20 de Luo Gia, Go Tileo Yan Shara in a Lejonga Bare. Nangama, Nangam Pine the Dentana Riani to Saint, a Soya Muwara, Wara Pianida Jong, Go Logo Lonely Jar at the Dent Out Deo, Online Anni, Tapia Melo, Change Out Dari, Jandans was Sesurari about when Go Tileo, Soga, Nauchetari Jong, Ludu Ja, Attain Yen Lueo, the Dent Out Deo, Agatane, Mopuazi Relu, Mr. Price got Taupiavare. Dio Nangajai, Wunjitana, Pioguaya do Jolly Jaro. Tio Nanga ha, Nanga jadrin out the Lula swat the ten unibo, the carpent beat hare lu, Majagaya chimpare, trinsa shenemwe ma piovare. Let we maro, tu piodolum hobau, sit down cow you let rend out we ne, shister ne yagai noa, the ten unizema, a jumpet now shakanara, so pekanara is shire lu, Tio Nanga ma shire, Nanga jadrin out ya tenye, the ten lula quaint nepale, seeing kanzama popia tavare. To the pin, Shenjan Pinema soin, Soya, Nanganjadarin Daudio, Cyber Internet Gani, Naushadari, Lampe Sodari, Gamato the Sataimu appear Pandirari ne, Soundja Jishudari, Bawin, Nimio Zone, Lila, Naushadari, Lone Relu, American Nanganjai Wenjitana, Now Son Tobiane, Luke Quen Ye, Sin Kanzama, Madantin Tavare, Natana Se Pinega, Wall Street Journal, the Dent Out Don Uo, Pinendan Begabi, Washington Post, Wall Street Journal ne VOA American atan tarin thana yong ne o wan nan sin banda yin ne longan season ne o tiyou so ya si a the sait tarin po ya me lo arama hnyun cha ga de a chang ne sin khan sa pho pya tha ba le tiyou so ya a pi win kwen visa tat tan to de kaisa o a tong cha pi nangan cha tarin daw de a khe phit aun lo naw song ma phit de a song tiyou pi ya thwat khwa cha de a chein ni sait aun twon po ni de lo sin khan sa thauk pya ba le The chain name of it, Nagaja, the Rentanari, ma, low low day, the old Dagan, Wanani Uba, Laila, now shed dari net, change out dari, do low need a lule, popia tavare. Natana Sena Kune, Sauya, the Olympic Agazabuero, ancient, a pit lekan, jimpa, metio nanga, Nagaja, the remediario, Nego dari, shame, low saunidaba. Lame Olympic Agazabuero, Matangi, the old Pidu Tamaranga, and Nene, Dawon Tide, Nangaji, the Nanga, Pier Yeti. Kabane, Nanganja, the remediario, Josu Jang Piatabu, Yolindelo, Mr. Price got Taito Mare. Machagaya, Twayo Kere, American Tudianaganjai, Winji, Wendy Shaman, Tiopi Kizan, Dwayne, Shanjemu Ma, Tiota, and Shidurin, and Twisose, the Ten Lola Quint, and now Shakingin, Lola Swat, the Ren Unanguin, Yiji, Chow, Pioso Gerao, to Matami Bajau, the Ten Dauti, Secha, Long Joneswa, Lolo Lala, the Ren Unanbo, Dwayne. Tiyo Dawan Shidure Nene Ama Kanje Bebu Downsu Nivare Lu American Nanganjai Wenjitana Pyogwenya Boku Net Price Ka Pyosu Lai Chao Ma Khmya
American Suyaya Dabora Nien Aboku Tensel Lu Bivare Shu
Agu Nazi Ngeya Laga Ro American Suyaya Dabora Nien Lida Pshibi VOA Abom Ho Chong Tisi Abare Khmya Machagi Nau Bai Male Myama Yitong Dache Chama Yikanda Tanyin Drin Lua Season Ligu Nasin Yavu Shibare Laino Mida Nasa Nga Lize Ngaza Tito Ma Panyu Nasin Lai Mare Khmya
VOA American Day, Yotan Tolu Murugu, Nizin Nasalina Ipalo, Panyu Jishunai Mari. Lurumi say Yotan Layani, Nizin Nasalina I, Yongin Tanja Tolu Mupsi, VOA American Dane, RFA, Lulate Ashad, Yamavada Susinugu, American Bianzu, Washington, Nurogani, a chamber Tolu and Dinset Binirawa. Yamana Yay now so yard the Dinipi, Ashad Dane, Kavada Loga, a chain name yap Situmu, the Dinmanri, a passing canary ne. ငယ်ရေးစကဝိုင်းအစီအစဉ်တွေးဆောင်မြင်ရတဲ့ကိုကြည့်ရှုကြရမှာပါလူလူမိတ်ဆွေရုပ်တန်လိုင်းကိုဖန်ယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 100 တမောင်ဟုတ် Time Com 6 Juru Channel 127 နုကနေဖန်ယူကြည့်ရှုနိုင်ပါတယ်ဂျူရူဖန်ယူမှုအသေးစိတ်အချက်လက်ကိုVOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာနံနက်ခင်းဖြစ်ပါသေးဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA အမေရိကန်တန်ကနေတောက်ကြနေမနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ25 40 51အပြင်လိုင်းလက်မီတာ190 kHz 1595ပါကျွန်တော်တို့ဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနဲ့ရောအတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကျမ်းမာရေးကဏ္ဍအပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
အဲ cross border ကိုသွားမယ်ဆိုရင်အဓိကတိုင်းသားလက်နက်ကင်ဒေါ်လာရေးအဖွဲ့ CDA ဒီကိုဗစ်ပစ္စည်းရဲ့ဒီလူလူတွေကိုထိုးနှံပေးဖို့အတွက်ပဲသက်ပါတီ UN Agency ကပဲထိုးနှံ
တိုင်းသားနေပြည်တော်မှာကိုဗစ်ကာကွယ်ဆေးထိုးဖို့နီးစပ်လာနေပါပြီလားဒါတွေကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်ကိုတင်ပြခြင်းပါတယ်ဥတန်းရွေလက်ထက်စေအစိုးရကိုတရားဝင်အဖြစ်အသိမှတ်ပြုလာအောင်အာဆီယံအသင်းကြီးကကူညီခဲ့တယ်လို့ပဲအခုတခါမှလည်းအာဏာသိမ်းစစ်ကောင်စီကိုအာဆီယံကကူညီလိမ့်အောင်မယ်လို့သုံးသက်ကြပုံကိုဥအောင်ခင်ကရေးသားတင်ပြထားပါတယ်ခင်ဗျာ
ဖဗရူလာ3ရက်နေ့ကစစ်အာဏာသိမ်းတာကိုအာဆီယံနိုင်ငံအချို့ကဝေဖန်ကြပြီးအချို့ကနှုတ်ဆက်နေပါတယ်မတ်လ29ရက်နေ့နေပြည်တော်မှာစစ်ရေးပြအခမ်းအနားလုပ်တော့ဗီယက်နမ်ထိုင်းနဲ့လာအိုကိုစလေတွေသာတက်ပါတယ်ပြကတပ်ပြအကြမ်းဖက်တာတွေကိုရပ်တန့်ဖို့စင်ကာပူမလေးရှားအင်ဒိုနီးရှားနဲ့ဖိလစ်ပိုင်ကတောင်းဆိုကြပါလေ။ဧပြီလ24ရက်နေ့မှာမြန်မာပြည်ထနာကိုဆင်းသက်ဆွေးနွေးဖြည့်ရှင်းဖို့အာဆီယံအသင်းကသဘောတူချက်၅ချက်ရယူပါတယ်။အနာသိအစိုးရကိုအိမ်နီးရွှေနိုင်ငံတွေကအသိအမှတ်ပြုလိုက်တဲ့သဘောဖြစ်သွားပါတယ်။ဒါပေမဲ့နောက်ထပ်၄လကြာတော့မှအာဆီယံအထူးကိုယ်စားလှယ်ကိုရွေးချယ်နိုင်ပါလေ။သဘောတူချက်ထဲမှာအကြံပေးမှုရဆိုင်မှုတက်ဆန်သူအားလုံးနဲ့ဆွေးနွေးဖို့လူသားချင်းစာနာရေးအကူအညီပေးဖို့အထူးကိုယ်စားလှယ်မြန်မာပြည်ကိုစေလွတ်ဖို့စတာတွေပါဝင်ပါတယ်ဒီသဘောတူညီချက်ကိုအကောင့်ထဲမဖော်နိုင်ရင်အရေးယူမှာမဟုတ်တဲ့အတွက်မြန်မာစစ်ကောင်းဆောင်ကချက်ချင်းလက်ခံလိုက်တာဖြစ်ပါတယ်အာဆီယံအသင်းရဲ့မြေကြွေးတံကိုအမေရိကန်ဥရောပနဲ့ကုလသမဂ္ဂကသဘောကျပြီးဆက်လုပ်ကြဖို့အားပေးတာကြောင့်မဆာယဝါကမန်ဖြစ်လာပါတယ
်မြမပြည်ထနာဖြည့်ရှင်းတဲ့နေရာမှာအာဆီယံအသင်းဟာပြောတဲ့အတိုင်းဖြစ်မြောက်အောင်ဆောင်ရွက်နိုင်တဲ့အစဉ်အလာမရှိခဲ့ပါဘူးဒါကြောင့်အာဆီယံသဘောတူညီချက်ဟာအတန်းသာမြည်တဲ့သကြံအမြောက်လိုဖြစ်နေပါတယ်အကြံပေးတိုက်ခိုက်မှုကိုချက်ချင်းရပ်ဆိုင်းရမယ်ဆိုတဲ့အာဆီယံရဲ့တောင်းဆိုချက်ကိုစစ်ကောင်စီကဂရုမစိုက်ပါဘူးဒါပေမဲ့အာဆီယံအတွက်အသင်းတိတ်ခါမကြဘူးကပိုပြီးအရေးကြီးနေပုံရပါတယ်2009တန်ခါဆန္ဒပြပွဲတုန်းကလည်းအကြမ်းမဖက်ပဲစင်စင်ငင်ငင်လှုပ်ဖို့နဲ့မျိုးသားပြန်လည်တင်းမြတ်ရေးလှုပ်ကြဖို့အာဆီယံအလှည့်ကျဥက္ကဋ္ဌကတိုက်တွန်းခဲ့ဘူးပါတယ်။တန်ခါအရေးတော်ပုံမှာဘာမှမပြောဘဲနှုတ်ဆက်နေရင်အာဆီယံအသင်းကိုနိုင်ငံတကာကအယုံကြည်ကင်းမဲ့သွားလိမ့်မယ်လို့စင်ကာပူကဆိုပါတယ်။ယုံကြည်မှုရအောင်ဝေဖန်နေရတာဖြစ်ပုံရပါတယ
်။မြန်မာပြည်မှာတရားဝင်အစိုးရဖြစ်ပေါ်ရေးဟာအာဆီယံအတွက်အရေးအကြီးဆုံးဖြစ်ပါလေ။ဒီမိုကရေစီကျင့်သုံးတာမသုံးတာကိုအာဆီယံအသင်းကဂရုမစိုက်ပါဘူးတရားဝင်အစိုးရရှိဖို့ကသာအရေးကြီးပါတယ်အမေရိကန်နဲ့အနောက်တိုင်းဒီမိုကရေစီနိုင်ငံတွေကတန်ခတ်အရေးယူထားတဲ့ကမ္ဘာအပေကဗမာစစ်အစိုးရကိုအသင်းဝင်အဖြစ်လက်ခံလိုက်တဲ့အာဆီယံဟာနိုင်ငံများဆက်ဆံရေးမှာပြဿနာမျိုးစုံနဲ့ကြုံတွေ့ခဲ့ရပါတယ်အဲ့ဒီတုန်းကမြန်မာကိုအာဆီယံရဲ့နာသာရှည်ရောဂါဒဲလို့တောင်းခေါ်ကြပါတယ်ဘယ်လိုပဲဖြစ်ဖြစ်အချိန်ရလာတဲ့အခါမှာဗမာစစ်အစိုးရနဲ့အာဆီယံနိုင်ငံတွေဟာစိုးတူကောင်းပဲဘဝတူတွေဖြစ်လာကြပါလေ
2006ခုနှစ်မှာဥက္ကဋ္ဌလုပ်ဖို့မြန်မာနိုင်ငံအလှည့်ရောက်လာတော့မှဘဝဝန်ကန့်ကွက်ကြလို့နိုင်ငံတကာမှာအမြင်မတော်တဲ့အတွက်ဥက္ကဋ္ဌတာဝန်ကိုငြင်းပယ်ခဲ့ရပါတယ်2014မှာဦးသိန်းစိန်အစိုးရဟာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာပါတယ်အာဆီယံအစည်းအဝေးဟာဗမာအစိုးရနဲ့အခြားအသင်းဝင်တွေအပြန်အလှန်တွေးရဆတဲ့နေရာဖြစ်လာပါတယ်စစ်ကောင်းဆောင်ပိုင်းဟာအာဆီယံအစည်းအဝေးတွေမှာနိုင်ငံခြားဆက်ဆံရေးအတွေ့အကြုံရရှိကြပါတယ်
အသင်းဝင်ဆန်နိုင်ငံပါဝင်တဲ့အစည်းအဝေးတွေမကပဲအခြားနိုင်ငံ၁၈နိုင်ငံနဲ့လည်းဆွေးနွေးပွဲတွေလုပ်ပါတယ်ဒီလိုလုပ်နိုင်အောင်ကော်မတီ၃၀လောက်နဲ့လုပ်ငန်းအဖွဲ့တရားကျော်ကကျင်းစင်ပေးရပါတယ်စေအုပ်စုဟာသူတို့လုပ်ရတွေကိုနိုင်ငံခြားကလက်ခံလာအောင်လည်းလိုလုပ်ရမယ်ဆိုတာဒီအစည်းအဝေးတွေမှာသဘောပေါက်လာတာဖြစ်ပုံရပါတယ်အာဆီယံအသင်းဝင်ဖြစ်ရတဲ့အကျိုးကျေးဇူးဖြစ Nangaye Jinaru Drupibu, Kulatamaga, Turuni Langa, Sumpia Chale, Gama, ASEAN the Borago, Tuyabia Made, Tisogo, Singapore, Malaysia, Indonesia, Vietnam, Philippine, Nyamaku, the Lady Riga, Takanyapi, Thai, Lao, Cambodian, Brunei Ruga, Memapibe, Shawni Javade. Dabime, ASEAN, Atenema, so you know, Atenwe, Alo, the Botu Jet, Yayuma, Sumpia Nibade. The Lopiang, a seaweed, chimpati, Michuetani, Tony Dago, ASEAN, the Lilo, Kovade. Pama Asoya, Pogaro, ASEAN, a seaweed, Tearaha, Goyuzia, Omimuta Kupini, Bade. ASEAN, a dog known Zagalone, a Piemango, Tinamu, Kekao, Sinway, and Shang Piora Sura Lara, Triavade. Rajamu, Tacho, Meonaya, ASEAN, a seaweed, Goran Teopi, two Malone, and the Bot to Jen Ayaku.
လက်ခံရတာဖြစ်ပါတယ်။နောက်တာနာအဖာစေအုပ်စုကိုတရားဝင်အစိုးရဖြစ်လာအောင်ကူညီခဲ့သလိုစစ်ကောင်စီကိုလည်းတရားဝင်အစိုးရဖြစ်အတွင်ပြောင်းရမှာအာဆီယံကကူညီလိုက်မယ်လို့ညွှန်လင်းရပါတယ်ခင်ဗျာ။ဥက္ကဋ္ဌရဲ့မြန်မာပြည်တုံးသက်ချက်ပြီးအခုတခါတော့ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဗျာ။ ဒီတစ်ပတ်မှာတော့ကိုဗစ်နလန်ဒါဂျင်နောက်ထပ်သတိပြုစရာအကြောင်းကိုပြောပြထားပါတယ်။ကိုဗစ်19နဲ့ပြန်နလန်ထလာချိန်မှာနှုန်းချတာဆုံးဖြတ်ရခက်ခဲတာအပြင်နောက်ထပ်သတိပြုစရာတွေရှိနေသေးတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။နောက်ထပ်ဘယ်လိုသတိပြုစရာတွေရှိနေပါသလဲ။ဘယ်လိုတက်တော့အောင်လုပ်ပေးနိုင်ပါသလဲ။ဒီအကြောင်းနယူးယောက်မြို့မှာကိုဗစ်လူနာတွေကိုကင်တွယ်နေရပြီးမြန်မာပြည်ကလူနာတ ကိုဝင်းမင်းကမေးမြန်းဆွေးနွေးတင်ဆက်ထားပါတယ်ဗျာ
Okay ဒေါက်တာဇီယာတက်ခင်ဗျာကျွန်တော်တို့ဒီကိုဗစ်နလန်ထချိန်မှာအဓိကပြဿနာဖြစ်တဲ့နှုံးဓာတ်နဲ့ဒီဆုံးဖြတ်ခက်ပြီးအလုပ်လုပ်ရခက်တာတစ်ခုကိုပြီးခဲ့တဲ့ဘက်ကပြောပြီးမှဆရာကြီးနောက်ထပ်ရောအဓိကသတိပြုစရာဆိုရင်အခုဘာကနေစပြောမလဲဆရာ
ဆိုတတိယ category ကကျွန်တော် cardiovascular ပေါ့နော်ကျွန်တော်ရော heart နဲ့ပတ်သက်တဲ့ condition လို့ခေါ်အဲ့ဒါနှလုံးနဲ့သွေးကြောနဲ့ပတ်သက်လာတဲ့အပိုင်းပါအထူးသဖြင့်ပါလဲဆိုတော့ dizzy ဆိုတော့ခေါင်းမူးနေတယ်ဟိုမူးတူတူဝေဝေဝါဝါဖြစ်တယ် concentration လုပ်လို့မပေါ်ပါဘောဟိုစိတ်အာရုံကိုစိုက်လို့မရဘူးအထူးသဖြင့်မတရက်လာတဲ့အချိန်မှာမူးလာတယ်ဆိုတော့တိတိတသားကြီးကျွန်တော်စီမှာ3နှစ်ရောက်လောက်ရှိလာတယ်ကိုရဆိုတော့အထူးဖြင့်အသက်နည်းနည်းလေးရတဲ့လူတွေပေါ့နော်အသက်ငယ်တဲ့လူတွေပါလားဆိုတော့ပါတဲ့လူလည်းပါတယ်ကိုရတခါလေကြတော့ကျွန်တော်ပြောချင်တဲ့သဘောကဒီဓာရီက post covid clinic လို့ကျွန်တော်တို့စီမှာလုပ်လာကြတယ်ဟိုအစအတိုင်းမှာဆိုကျွန်တော်တို့ကမသိဘူးစိတ်ရောနေပဲအကုန်လုံးစစ်ဆေးလုပ်တယ်လုပ်ပြီးစိတ်ရောနေစိတ်ရောပြီးတဲ့အခါကြတဲ့အခါမှာကျွန်တော်ကတော့ဒီ post covid clinic တစ်ခုကိုကျွန်တော်တို့လုပ်ပေးတယ်အမဲလေတော်တော်လေးကိုဖြတ်ခဲတဲ့အပိုင်းလေးတွေဂျုံသွားတယ်ကိုရဒီအင်္ဂလန်မှာလည်း post covid clinic တွေအများကြီးစပြီးတော့ဖွင့်လာတယ်the New York, New Jersey, Washington, အဲ့လိုမျိုး tertiary center လို့ခေါ်တဲ့ဟိုတကယ်အကြီးအသေးရုံကြီးနေမှာ post covid clinic လေးတွေစပြီးဖွင့်လာတယ်။ဘာလို့ဖွင့်လာလဲဆိုတော့နံပါတ်1ကျွန်တော်တို့သိချင်တယ်။ဘာတွေဖြစ်နေကြတာလဲသူတို့
။ဟုတ်ကဲ့အဲ့ဒီတော့ဒီခုနကမူးတာကိုအဓိက
ဟုတ်ကဲ့အဲ့လိုခုနလိုမျိုးသမားကကျွန်တော်တို့သုံးတာ POTS ဆိုသုံးတာပေါ့နော် POTS ဆိုတော့ post ကျွန်တော်တို့ဟိုအင်္ဂလိပ်လိုကတော့ postural hypotension ကြောင့်ဆိုတော့ဒီ body position ကြောင့် blood pressure drop ဖြစ်သွားပြီးတော့ heart rate ကတက်သွားတာပေါ့နော်ကိုယ်ကျော် orthostatic hypotension with tachycardia syndrome လို့ကျွန်တော်ကသုံးတာပေါ့လေ
။ဟုတ်ကဲ့။ရုပ်တရက်သွေးပေါင်ကျသွားတာပေါ့နော်။ move ပြီးတော့လဲတာပေါ့
။ဟုတ်ကဲ့။ဟုတ်တယ်ခင်ဗျာ။ရုပ်တရက်သွေးပေါင်အောက်ကဘုံကနေကျသွားပြီးတော့ပြန်မတက်လာဘူးပေါ့လေ။ဆိုတော့အဲ့လိုအမျိုး forte ဆိုလို့ရှိရင်တော့ကျွန်တော်တို့ကတော့များသောအားဖြင့်ရေကိုများများတိုက်တယ်။တခါတလေကျလို့ရှိရင်တော့ဆ soft tablet လေးတွေပါတယ်ပေးပြီးတော့လုတ်ကြည့်တဲ့ဖိုင်လေးရှိတယ
်စားပေးတာပါနော်ရေနဲ့စားနဲ့ဖြည့်ပေးတာပါ
ဟုတ်တယ်နည်းနည်းလေးပေးကြည့်တာပေါ့ကိုရဲတက်နိုင်သလားပေါ့
သွေးပေါင်ကြီးချက်တက်အောင်လေ
ဟုတ်တယ်ကိုရဲသူကဒီလို suddenly ကိုအိယာလဲတဲ့နေရာကနေမတက်ရလို့ရှင်သူဘုံကနေမထပါနဲ့ဘာဖြစ်လို့တော့ကိုရဲအသက်80ရီ80ရီဘုံကနေထလို့ဒီလို mic နဲ့ပေါင်းနေမှာ mic နဲ့ဖြစ်သွားပြီးတော့ပြုတ်ကျပြီးလို့ရှင်ခေါင်းကြည့်ပါလို့ရှင်ခေါင်းဆိုတော့အဲ့ဒီ support တွေကိုဆိုလို့ရှင်တော့ကျွန်တော်တို့ကတော့တက်နိုင်တဲ့လောက်ကို education ပေးတာပေါ့ကိုရဲအရာလူတွေကိုသတိထားဖြစ်နိုင်လို့ရှင်အဲ့လိုတက်ကနေမထနဲ့တစ်ချက်လေးထိုင်လိုက
်ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဒီအောက်ဆီဂျင်လိုတဲ့ပြဿနာပေါ့အနေထားမှာအဆုံးနဲ့ပတ်သက်ပြီးတော့ဘယ်လိုသတိထားတယ်လဲဆရာ
အောက်ဆီဂျင်ဆက်ပြီးတော့ယူနေရတဲ့လူတွေပေါ့နော်အဲ့လိုလူတွေဆိုလို့ရှင်လည်းကျွန်တော်တို့ဒီ post covid clinic တွေထဲမှာအောက်ဆီဂျင်ကြံတဲ့လူတွေကိုတော့ကျွန်တော်တို့အများဆုံးကြည့်တာပေါ့လေကျွန်တော်ရဲ့ target ကတော့အောက်ဆီဂျင်ကိုတက်နိုင်သလောက်ထုတ်လို့ရမလားဆိုပြီးတော့လုပ်ကြည့်တာပေါ့နော်ထုတ်လို့ရတဲ့လူတွေအများစုကျွန်တော်တို့ထုတ်လို့ရပါတယ်ဟိုထားပါတော့ဗျကိုရဲ့ဟိုငကိုတွေကဆဲလိတ်ကိုဗင်မီကိုထောင်တောက်နေတဲ့လူတွေတို့ဟို lung တစ်ခုလုံးကဆုတ်ပြတ်ပြီးတော့ကျွန်တော် TV ဖြစ်ထားဘူးလို့ lung တစ်ခုလုံးကဆုတ်ပြတ်နေတဲ့လူဒါမျိုးဆိုရင်တော့ကျွန်တော်အနေနဲ့တော့လောက်ရခံရနည်းနည်းခက်မယ်ပေါ့နော်ဒါပေမဲ့ပုံမှန်လူတန်းစားတစ်ယောက်ကိုဥပမာတက်40ကျော်50ကျော် even 80ကျော်ကိုရဲ့ဟိုသူ့ရဲ့အဆုတ်ကငကိုတော့အကောင်းပကတိအဆုတ်အခုကြမှာဒီရောဂါဖြစ်ပြီးတော့အောက်ဆီဂျင်လိုတယ်ဆိုရင်တော့အဲ့လိုလူတွေကိုတော့ကျွန်တော်တို့ဒီနေ့ဒီချိန်ထိလုပ်တဲ့အချိန်မှာအောက်ဆီဂျင်တန်းလန်းနဲ့နေရတဲ့လူဆိုတာမရှိပါဘူးကျွန်တော်တို့အောက်ဆီဂျင်ကိုတော့ဖြုတ်နိုင်အောင်လို့ကျွန်တော်တို့လုပ်ပေးနိုင်ပါတယ်ပေါ့လေ
ဟုတ်ကဲ့နောက်တစ်ခါဒီပုံမှန်အလုပ်လုပ်တဲ့အနေအထားဒီအဆုတ်အတွက်အဲ
့ဒါလေးတလားကိုရဲ့စိတ်အောက်ဆီဂျင်ပေါ့နော်ဆယ်ရက်တည်းကျော်သွားပြီဖြစ်တဲ့ဆိုလို့ရှိရင်တော့ကျွန်တော်မနေ့ကပဲမန္တလေးရလူနာတယောက်ကိုတော့ကျွန်တော်ပြောပါတယ်ဆိုတော့သူကတော့အဲ့လို5လီတာလောက်လိုတယ်တဲ့အဲ့လိုပြောတယ်ဒါလည်းဒါကတော့ကျွန်တော်ဒီလိုလုပ်တဲ့နယ်လို့ပြောလိုက်တယ်ပေါ့လေတော့သူတို့လည်းစမ်းကြည့်ပါတယ်စမ်းကြည့်တော့ဟိုအခုကတော့ကျွန်တော်တို့ကပါလဲဆိုတော့ကျွန်တော်ဆေးနဲ့ကျွန်တော်တို့အောက်ဆီဂျင်ထုတ်ကြည့်တာပေါ့နော်ဒါပေမဲ့လည်းအောက်ဆီဂျင်ကခုနလိုပဲကိုယ်၄-၅လီတာလောက်လိုတဲ့လူတော့ကျွန်တော်48နာရီလို့82နာရီပြန်မှာတော့ကျွန်တော်ဖြုတ်အောင်လို့ကျွန်တော်မလုပ်သေးနိုင်ဘူးအနည်းဆုံးတော့ကျွန်တော်တစ်လနဲ့တစ်လဝယ်နှစ်လလောက်တော့ပေးကြည့်ကျွန်တော်တို့အခြေအနေတစ်ခုကြည့်ပြီးတော့အဲ့လိုဖြည်းဖြည်းဆေးကိုပေါ့နော်လိုလိုပူရှော့လုပ်ပြီးတော့ကျွန်တော်လုပ်ကြည့်တယ်ပေါ့ကွာကျွန်တော်တချို့လူတွေမှာလည်းဒီလိုလှုပ်လိုက်ခြင်းအဖြစ်ကောင်းသွားတဲ့အပိုင်းလေးရှိပါတယ်ပို့ကျွန်တော်လှုပ်ကြည့်လို့စမ်းသပ်ကြည့်လို့ရပါတယ်ကျွန်တော်တို့ကအဲ့စီးလိုက်ပဲပေါ့နော်ဒီတိုက်ဆက်မဲ့သုံးမသုံးမနေ different series ကိုသုံးပြီးတော့ a little bit တော့လိုအောင်ပေါ့နည်းနည်းလေးပို့ပြီးတော့တိုက်ဆက်တော့မပြင်းနဲ့သေးနဲ့ကျွန်တော်တို့ထိန်းကြည့်တာပေါ့ကိုယ်ကတော်တော်များများတော့ကျွန်တော်အနေနဲ့ကတော့အောင်မြင်ပါတယ်ပို့
ဟုတ်ကဲ့တစ်ဖြည်းဖြည်းတော့အဆုတ်ကလည်းကြံကောင်းလာတဲ့သဘောပဲပေါ့နော
်ဒါတော့လှုပ်လို့ရပါတယ်ကိုယ်ရဲ့စီလာဘာဖြစ်လို့လဲဆိုတော့ဒီကျွန်တော်တို့နားလဲတာပေါ့နော်စိတ်ပြီးစိုးစိုးဝါးဝါယောဂါရသွားရင်တော့အဆုတ်တဲ့ damage တော့ရှိတယ်ကိုယ်ရဲ့အခုလက်ရှိကျွန်တော်တို့အနေအထားရတစ်ခုကတော့ဒီ damage ကြလေအရင်ကြီးတော့စိတ်မများဘူးလို့ကျွန်တော်တို့ကတွက်တယ်ပေါ့နော်အရင်အခုကလည်းတစ်နှစ်ခွဲကြော်ကြော်လေးရှိတဲ့အခါကျတော့ပြောရတော့နည်းနည်းဖြစ်ပါသေးတယ်ဒါပေမဲ့လေမြင်ရတဲ့အပိုင်းပေါ့ကိုယ်ရဲ့ကျွန်တော်တို့တွေ့နေကြဒီလူနာအခုမှကျွန်တော်စီမှာလူနာတယောက်ရှိပါတယ်သူဆိုလို့ရှိရင်ဒီအသက်ကြီးတဲ့ဆက်ပေါ်မှာ49ရက်နေလိုက်ရပါတော့เนาะအဲဒီလူနာဆိုလို့ရှိရင်အခုဆိုလို့ရှိရင်လမ်းမှာလမ်းလျှောက်ကအောက်ဆီဂျင်နဲ့မလိုပါဘူးအခုဆိုရင်လွန်ခဲ့တဲ့တစ်လပဲတစ်လတော့မဖြစ်သေးဘူးပေါ့เนาะဒူးကောင်းအစ်စ်တောင်ကျွန်တော်ခွဲပြီးတော့ထည့်ပြလိုက်တယ်ပေါ့ဆိုတော့ဒူးကောင်းအစ်စ်ခွဲရဲဆိုတော့ကိုယ်ရဲ့ general anesthesia သွားရတာဟုတ်တယ်ပါဒါကျွန်တော်အဆုံဆုံးဆုံးကိစ္စတစ်ခုပြောပြလိုက်တာလေ
မေးစေးပေးရတာပေါ့เนาะအောက်ဆီဂျင်အများကြီးလိုတယ
်ဟုတ်တယ်ဟုတ်တယ်ခင်ဗျာအဆုတ်ကောင်းလို့ပဲသူဒီလိုမျိုးဒီ major surgery ကိုပေါ့နော်ခွဲစိတ်တာကိုခံနိုင်တာပေါ့ကိုယ်ရေမေးသေးတာကိုခံနိုင်တာပေါ့ဆိုတော့ဒီမှာကတော့ဒူးကောင်းအစ်စ်ထည့်ပေးလိုက်တာပေါ့နော်ဆိုတော့သဘောတူကပါလဲဆိုတော့တကယ် major surgery တော့သွားနိုင်သေးတာဆိုတော့အခုစဉ်းစားကြည့်လေ ventilator ဆိုတဲ့အသက်ကြီးတဲ့ဆက်ပေါ်မှာ49ရက်ဆိုတာကိုသလခွဲနော်ဟုတ်ပြီနည်းနည်းရံပေါ့ကိုနေလိုက်ရတာလေဆိုတော့အသက်ရှင်လူတန်းသည့်နေလို့ရပါတယ်ဒီရောဂါဖြစ်ပြီးတော့အဲ့ရပေါ်လဲပြီးတော့ပုံပုံကျပြီးတော့ဒါမျိုးအောက်ဆီဂျင်တန်းလန်းနဲ့နေရတာမဟုတ်ပါဘူးကျွန်တော်တို့ဆိုအောက်ဆီဂျင်နဲ့ဖြုတ်ပလိုက်တယ်အကုန်လုံးဖြုတ်ပြီးတော့သူဆိုလို့ရှိရင်ဗိုက်မှာအသာပိုက်တောင်ရှိတာကိုအဲ့ဒါတော့ဖြုတ်သွားတာဆိုစဉ်းစားကြည့်ပေါ့ကိုဟုတ်ကဲ့ပါဆိုတော့ပြောချင်တဲ့ message ဟိုဒီယောဂါကကျွန်တော်ပြောတာဒါအဆုံးဆုံးဆုံး case ကိုပြောပြတာလေဒီအသက်ကြီးတဲ့စက်ပေါ်မှာရှိတယ်ဆိုတော့ဒါတဲ့နောက်တစ်ဆင့်ဆိုတာရှိလို့မရှိတော့ဘူးကိုဟုတ်ကဲ့ပါအသက်ကြီးတဲ့စက်ပေါ်တော့ရောက်နေပြီ ventilator ပေါ်တော့ရောက်နေပြီဆိုလို့ဆိုဒါတော့မှပုံမှန်အနေနဲ့တစ်ခုရောက်တယ်ဆိုလို့ရှိရင်ကျွန်တော်တို့လူအိမ်မှာပဲနေပြီးပြန်ကောင်းလာတဲ့လူတွေနည်းနည်းပပလောက်ပဲ damage ဖြစ်ပြီးတော့ပြန်ကောင်းလာတဲ့လူတွေပါဘာမှတရားရခိုင်လုံးအပြည့်ဟိုပြန်ပြီးတော့မဖြစ်လာနိုင်ကြဘူးဆိုတာမရှိပါဘူးလုပ်လို့ရပါ
ဟုတ်ကဲ့ဆရာကျေးဇူးများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျန်းမာရေးကဏ္ဍမှာကိုဗစ်နလန္ဒာကြီး တတိပြုစရာတွေကိုဆွေးနွေးပြောပြခဲ့ကြတာပါအခုတခါတော့ထိုင်းအခြေဆိုင်ဖီဘာဝိုင်းတော်သားတွေတင်ဆက်မဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါမေဆက်ဒီတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ကော့ခရိတ်မြို့နယ်မှာ KNU တပ်မဟာ6နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲဖြစ်ပွားနေပါတယ်။စစ်ပွဲတွေကိုရှောင်ချပြီးညှိနှိုင်းဆွေးနွေးမှုတွေလှုပ်ဆောင်သွားမယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO ကနေကြေညာချက်ထုတ်ပြန်ခဲ့တယ်ဆိုတာနဲ့ COVID-19 တတိယလိုင်းနဲ့ပတ်သက်ပြီးတော့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့သတင်းစာရှင်းလင်းပွဲအကြောင်းတွေကိုကြားသားရမှာပါရှင်။
ကျမကနန်းဟောင်းမရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်မှာကရင်အမျိုးသားအစည်းအရုံး KNU တပ်မဟာ6နဲ့စစ်ကောင်စီတပ်တွေအကြားအောက်တိုဘာ23ရက်နဲ့24ရက်နေ့တွေမှာနှစ်ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေပြီးနှစ်ဖက်ထိခိုက်မှုရှိတယ်လို့ဒေသခံတွေလည်းနေရာကနေထွက်ပြေးတိမ်းရှောင်နေရပါတယ်။လက်ရှိအချိန်မှာအင်ချီ100ကျော်ရှိတဲ့အောင်ဖလေးကျေးရွာတရွာလုံးနီးပါးဒေသခံတွေထွက်ပြေးတိမ်းရှောင်နေရတယ်လို့အနီးအနားရှိကျေးရွာတွေမှာစစ်ကောင်စီဘက်ကပေါ်လာဖမ်းမှန်ကိုကြောက်တဲ့အတွက်အမျိုးသားတချို့ထွက်ပြေးတင်းချောင်နေကြရပါတယ်။ဒါအပြင်ဩဂုတ်လ22ရက်နေ့က KNU ကော့ကရိတ်မြို့နယ်ထဲက PGF မှာစွန့်ခွာသွားတဲ့ကြိတ်ကျွာတပ်စခန်းကိုစစ်ကောင်စီတပ်ဖက်ကအခြေချဖို့ပြန်လာစဉ်ဝင်းကလေးကျေးရွာအရောက်မှာနယ်မြေခံ KNLA နဲ့တိုက်ပွဲဖြစ်တာလည်းရှိတယ်လို့ KNU တပ်မဟာ6အတွင်းရေးမှူးဗဒိုလစ်ဆန်ကပြောပါတယ်စစ်ကောင်စီတပ်အင်အားရာနဲ့ချီဟာကော့ကရိတ်မြို့အနီးကမိုင်ကုန်းကျေးရွာဘုံကြီးကျောင်းမှာအင်အားဖြည့်တပ်ဆွဲထားတယ်လို့ကြိတ်ကျေးရွာမှာလာဖို့ကြိုးစားနေတဲ့စစ်ကောင်စီတပ်တွေကလည်းကြိုက်တုံမြို့မှာပြန်လည်ဆုတ်ခွာထားတယ်လို့ KNU ဖက်ကပြောပါတယ်
မြန်မာနိုင်ငံတွင်လက်ရှိဖြစ်ပွားနေတဲ့အခြေအနေတွေအရတိုက်ပွဲတွေစစ်ရေးပဋိပက္ခတွေဖြစ်ပွားနေမှာဆိုရင်အကျိုးတဆုံတရားမရှိနိုင်တဲ့အတွက်စစ်ပွဲတွေကိုဆောင်ရှားပြီးညှိနှိုင်းဆွေးနွေးမှုတွေလှုပ်ဆောင်သွားမယ်လို့ကချင်လွတ်လပ်ရေးဖွဲ့ KIU ဗဟုကော်မတီကနေဩဂုတ်လ24ရက်နေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ် KIU ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကတော့တိုက်ပွဲတွေကိုအသနိုင်ဆုံးရှောင်ရှားဖို့လိုလားကြောင်း KIU အနေနဲ့စစ်မှန်တဲ့ဖြေမှန်တွေရရှိလာဖို့အတွက်ဆွေးနွေးတဲ့အဖွဲ့အစည်းတွေအားလုံးနဲ့ဆွေးနွေးဖြေရှင်းသွားမှာဖြစ်တယ်လို့ပြောပါရယ် KIU ရဲ့ထုတ်ပြန်ချက်ထဲမှာချက်၅ချက်ပါဝင်ပြီးတော့ဖေဖော်ဝါရီလ၁ရက်နေ့ကနေဒီကနေ့အထိပုံမှန်ခက်ခဲကြက်သေးပြီးအနာဂတ်နိုင်ငံရေးကိစ္စရပ်တွေလမ်းစပိတ်သွားကြောင်း COVID-19 ရောဂါကြောင့်လည်းပြည်သူတွေစိုးရိမ်ထိလနေပြီးအားကိုးရမဲ့နေကြောင်းဒီလိုလုပ်ငန်းစဉ်မျိုးမျိုးခက်ခဲကြက်သေးနေတဲ့အချိန်မှာတိုက်ခိုက်ခြင်းစစ်ပွဲတွေဖြစ်လာရင်အကျိုးတဆုံတရားဖြစ်ပေါ်လာနိုင်ခြင်းမရှိတဲ့အတွက်တရားမျှတတဲ့လမ်းစဉ်မှန်ကိုရှာဖွေပြီးညှိနှိုင်းဆွေးနွေးတဲ့အကြောင်းအရာတွေကိုဆွေးနွေးပြီးစစ်ပွဲကိုရှောင်ကြားခြင်းဟာအကောင်းဆုံးလမ်းစဉ်ဖြစ်တယ်လို့ဖော်ပြထားပါတယ်
ချမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်ထဲမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တပ်ဖွဲ့တွေနဲ့ RCSS တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ဩဂုတ်လ23ရက်နေ့ကကြောက်မဲမြို့နယ်ဟူးကွက်ဟူးစွန်ရွာမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဘန်ဆလုံးနဲ့မုန်တင်ရွာဘက်ကစစ်ပေးရှောင်900ကျော်ထပ်ပြီးရောက်ရှိလာတာဖြစ်ပါတယ်။လက်ရှိမှာစစ်ရှောင်တွေဟာစားဝတ်နေရေးအခက်အခဲဖြစ်နေကြပြီးနေရာပြန်လည်ရာလုပ်ငန်းခွင်ဝင်ချနေတယ်လို့ပြောဆိုနေကြပါတယ်။ TNLA, SSPP နဲ့ RCSS တို့အကြားတိုက်ပွဲတွေကြောင့်ကျူစော့ပန်းစလောင်းနမ်စော့မင်းကင်မင်းငော့ရွာတွေမှာစစ်ဆောင်တထောင်ကျော်ရှိနေပြီးမြို့တွင်းနီးဆိုင်ရာဆွေမျိုးတွေစီကိုလည်းခေါ်လုံနေကြသူတွေလည်းရှိနေပါတယ်
ရခိုင်ပြည်နယ်ကြောက်ဖြူမြို့မှာရခိုင်တပ်တော်၏လှုပ်ရှားမှုတွေနဲ့တရားရေးဆိုင်ရာလှုပ်ဆောင်မှုတွေကိုတရင်ပို့ဖို့စစ်ကောင်စီတပ်ကမြို့ပေါ်အုပ်ချုပ်ရေးမှူးတွေကိုဒီလ23ရက်နေ့ကခေါ်ယူပြောဆိုခဲ့ပါတယ်။ကြောက်ဖြူခြေဆိုင်ချင်းမြန်တိုက်ရဲ34ကနေအုပ်ချုပ်ရေးမှူးတွေကိုစီဝေးခေါ်ယူပြီးရက်ွက်တွင်းမှာအေအေကတရားရေးဆိုင်ရာလှုပ်ဆောင်မှုတွေကိုဗစ်ရောဂါထိန်းချုပ်မှုကြီးညာဆိုင်ရွက်ကတာတွေနဲ့အေအေနဲ့ဆက်ဆက်သူတွေရှိရင်တရင်ပေးဖို့ပြောတာဖြစ်တယ်လို့အမည်မဖော်လိုတဲ့အုပ်ချုပ်ရေးမှူးသူကပြောပါတယ်။ဩဂုတ်လ3ရက်နေ့ကမှုခင်းဆိုင်ရာကိစ္စရပ်တွေကိုရခိုင်မျိုးရဖွဲ့ချုပ် ULA တရားရေးဌာနကိုတင်ကြားနိုင်တယ်လို့အေအေကထုတ်ပြန်ထားသလိုကိုဗစ်ထိန်းချုပ်ရေးအတွက်သတိရကျင်း Stay at Home ကြီးညာချက်တွေကိုလည်းမြို့တော်တော်များများကလူမြင်ကွင်းတွေမှာကတ်ထားပါတယ်။ Akulu e Pega Tobian Chetago, Tobi Nabai, Sekonsi Daga, Yakam Gine Ma, Lena in A, Louis Ari, Toche Ladalu, Say Yelo Jamudigule, Bobo Tindin, Losan Larello, Tirakaniga, Pioare.
Mimiro Jama, Mimiro Panti, Nine Queen, a Queen Yen, Tiso Net, Mumbi Tip Botun Ye, so that you mancha Pandango Mayamachin, Mondola Ye, Salat, Tishini, Metejao, Kunasale Jena, Mondola Yenima, Mumbi Tip Party, NMSP, Jena Chatopian, Labare, Ogolana Sana Yenima, Jayaude, Kunasale Jena, Mondola Yeni Kanago, Mumbi Tip Party, Eche Buya, Kayang Tasakan Rima, Gobi Yoga, Gusab, Eche Nijao, Eche Yona, Jinpa, Kejaya. มุนบีเนยาชิยีอัตรอุบรีปองอตรงงานนี้ต้องสูลุมยาเรอสงพาสาปาลาอสวยาละทัดท่องกวยาลิสชิคุณเนมาและนักกันตอลังเคเรวาคองลับเย็นนี้กูอสวยปิวบีมุนตอลังเย็นนี้อัตรเนสเซนตามมาจิมปาลาเคราพิปาเร
အမျိုးသားညီညွတ်ရေးဆိုရအန်ယူဂျီရဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်ပထမတစ်ပိုင်းကတော့ဒီကော့စ်ဘရိုဂန်ရဲ့သွားဖို့ဖြစ်ပါတယ်ကော့စ်ဘရိုဂန်အိန္ဒိယချင်းပဲတရုတ်ချင်းပဲနောက်ထိုင်းချင်းပဲအခြေခံအားဖြစ်ပေါ့နော်အဲ့ဒါကိုကျွန်တော်တို့သွားဖို့ဖြစ်ပါတယ်အဲ့ကော့စ်ဘရိုဂန်သွားမယ်ဆိုရင်ဒီကဒိုင်းနာလင်းနဲ့ကင်ဒေါ်လာရေးအဖွဲ့စီးတဲ့အုပ်ချုပ်နယ်မြ
ဒီလိုစစ်အာဏာရှင်မျိုးဆက်ရှိနေကျွန်တော်တို့နောက်ထပ်စတုထလိုင်းဆိုတာပေါ်လာအောင်ပါပဲစစ်ကောင်စီလောက်ခံကျမကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရအောက်ဂုလ 24ရက်နေ့အထိကိုဗစ်19ဒီပိလူနာ3,928ဦးတိစုံသူ1,462ဦးရှိတယ်လို့ထုတ်ပြန်ထားပေမဲ့မြေပြင်မှာတော့အဲ့ဒီထက်များနိုင်တယ်လို့ပညာရှင်တွေနဲ့ပရိုင်ဒတ်သမားတွေကပြောဆိုထားပါတယ်
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းနဲ့တောင်ပိုင်းနယ်ဆက်တီဘောမြို့နယ်ဘက်မှာရှမ်းတပ်နဲ့တိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတာကြောင့်တီဘောမြို့နယ်တွေကရွာသားတွေဟာရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့နယ်တွေအထိစစ်ဆောင်လာကြပါတယ်။ကိုဗစ်-19စစ်တမ်းကြားကစစ်ဆောင်တွေရဲ့အခြေအနေတွေကိုတော့နမ်ဟောင်းကနေတင်ဆက်ပေးပါမယ်ရှင်။
ဆန်းလနဲ့ကင်နဖွဲ့ကြားတိုက်ပွဲအတွင်းရှမ်းပြည်တောင်ပိုင်းမိုင်းကင်မြို့နယ်တုံလောင်းအုပ်စုဖခိရွာပန်လန့်ဘုံကြီးကျောင်းမှာလက်ရှိစစ်ပေးဆောင်150ကျော်ရှိနေပြီလို့ပန်လန့်ကျောင်းဆရာတော်တပါးကရှမ်းပါရာစကားနဲ့အခုလိုမိန့်ပါတယ်။နိုင်တဲ့ရေဝါမိုင်းတဲ့ကတော့ခမိုက်တဲ့ဝဲတော့ဟာလုံးလိုက်တဲ့ဒီနေ့ကံမန်းနံနံဖက်ကလာတဲ့စစ်ပေးဆောင်တွေတရက်နည်းနည်းစီရောက်လာနေပါတယ်။
ကျွန်တော်တို့ရဲ့ဒီအောက်ဆီဂျင်လိုရတဲ့ပထမအနေနဲ့ခုလောလောဆယ်စာဝတ်နေရတဲ့အရန်ယူခက်ခဲနေပါတယ်အိယာထန်ခင်းတွေအစခက်ခဲတာပေါ့
ชั้นยอดตะเพื่อเอสเอสพีพีเนี่ยชั้นตองตะเพื่ออาร์ซีเอสเอสตัวฮะออกุลันนัสตองยันนี่กะตีบ้อมโยเน่นั่มลันโยวันซิงอุกสุกงกอยัววันจงยัวนงปิงยัวเน่ลอยลงยัวอันนี้มาไต่เพื่อเรียพิบว่าแค่ละพิบไปเลยไต่เพื่อจังยัวตางายาขันกงกอยัวปุ้งจีจังโกติ้งช่างจัดตะลุเนียขันกะรอมันไก่โยเน่แท้ที่ยอดชีติ้งช่างลาจัดตาพิบไปเลย และชีเชมานำลันมิวเทมายโยมันไก่มาปากกบิกุสักขายาดูรีชีนีบาร์ Bare, the address shound the Simaku on a two looks on the Delu, Siadoga Shampara Sakane main Bare.
ဘဝနောင်းနာနာကမ္မနာနဲ့တင်အခုလိုကိုဗစ်ကာလဆိုတော့ရေဆရာတော်တို့အနေနဲ့ဆိုတော့ဆိုရင်ရတာပေါ့ဒါပေမဲ့ကိုဗစ်ရောဂါကင်းဝေးဖို့အတွက်တတ်နိုင်တဲ့လောက်လေလုပ်ပေးပါတယ်အကြောင်းပြင်ကိုမထွက်ရအပြင်လူကြောင်းထဲမှာဝင်ရစတာတွေပေါ့ကူညီဖို့လာတဲ့ပရဟိတတမားတွေလည်းကိုဗစ်ကာကွယ်ဖို့လိုအပ်တဲ့ဆောင်ရွက်ချက်တွေနဲ့ဝိုင်းဝန်းဆောင်ရွက်တွားဖို့ပါအခုလိုရာဒီတုတ်ကွေ ဒီနေ့ဒီဘောမျိုးခံဆစ်ရှံကူညီရေးကအမျိုးသမီးတစ်ခုကရှမ်းပါရာနဲ့အခုလိုပြောပါတယ်ဂျာဒီတော့ဝေဖြစ်တဲ့လျှောက်စီဝါတွေသူတို့အထူးလိုအနေနဲ့ကျမတို့တိုင်းရင်းစီရောအင်္ဂလိပ်စီရောယူလာပြီးပါတယ်
ကွင်ကြီးရေးအဖွဲ့ကကျမရေးဝန်ထမ်းတွေလည်းပါလာတယ်နိမနေ့ကအထီးတော့နတ်လာမှာတိုက်ပွဲတွေဖြစ်နေတော့မယ်ရှမ်းတက်နတ်တဟန်ဇွန်လ3ပိုင်းကစပြီးနေမြေစိုးမိုးရေးစီမံချက်နဲ့တိုက်ပွဲတွေဖြစ်လာနေကြပါတယ်တိုက်ပွဲတွေဟာကြောက်မဲဒီဘောမြို့နယ်တွေထဲမှာဖြစ်ပွားနေပြီးဒေသခံလူထုဟာလေယာလုံငန်းမလုပ်နိုင်ဘဲစစ်ရှောင်နေကြရတာထောင်ထဲချီရှိနေပါတယ်နေမြေကျူးကျော်မှုဆက်ဖြစ်ရင
ဒီနေ့ကျွန်တော်တို့ကနားဆင်ကြရမှာပါရှင်။ပြည်ပြည်နယ်ကော့ဂရင်းမြို့နယ်မှာKNU တပ်မှ6နှစ်စစ်ကောင်စီတပ်တွေအကြမ်းတိုက်ပွဲဖြစ်ပွားနေပြီးဒေသခံတွေနေရာကနေထွက်ပြေးတင်းရှောင်နေရပါတယ်။စစ်ပွဲတွေကိုရှောင်ရှားပြီးညနေဆွေးနွေးမှုကိုလှုပ်ဆောင်သွားမယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIU ဗဟုကော်မတီကနေကြေညာချက်ထုတ်ပြန်လိုက်ပါတယ်။
ဒါရရှင်ရဲ့ခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်ခင်ဗျာ။ဖေဖော်ဝါရီလတာတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ။ဗီဒီယိုရထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွင်မှထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လိုရယ်ဆို
အခုနားဆင်ကြရတာကတော့အမေရိကန်နဲ့တခြားနိုင်ငံသားတရင်အချင်းချုပ်ကိုဒေါက်ခင်မျိုးတဲကတစ်လက်ပြောပြပေးပါမယ်ခင်ဗျာအာဖဂန်နစ္စတန်နိုင်ငံကကာဘူးလေဆိပ်နားမှာစစ်တပ်ရင်းတွေကဖြစ်ပေါ်တဲ့ပတ်ကွဲမှုနှစ်ခုကြောင့်အမေရိကန်တပ်သားဆက်နှုတ်နဲ့အာဖဂန်အများပြားတည်ဆောက်မှုမှာကျူးလွန်သူတွေကိုလိုက်လံရှာဖွေနှိမ်နှင်းမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစစ်တပ်ရင်းတွေမှာပြ ကျောင်းနဲ့တိုက်ခတ်မှုနဲ့ကြုံရပေမဲ့ဒီလကုန်းမှာတက်တွေရုပ်သိမ်းအစီအစဉ်အပြောင်းအလဲမရှိဘူးလို့လည်းသမ္မတကပြောပါတယ်။ဘုံပေါက်ကွဲမှုကြောင့်အမေရိကန်မရင်းတပ်ဖွဲ့ဝင်၁၁ဦးရေရက်၁၀တပ်ဖွဲ့ဝင်၁ဦးသေဆုံးခဲ့ရပြီးတော့အာဖဂန်အနည်းဆုံး၆၀သေဆုံးခဲ့ရပါတယ်။ အာဖဂန်နစ္စတန်နိုင်ငံကဘူးမြို့ကလေဆိပ်အပြင်ဘက်မှာလူအများပြားထိခိုက်တိုက်ခိုက်မှုပေါ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီဂူရက်စ်ကရှုံချလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေမကြသေးခင်ကသိမ်းပိုက်လိုက်တဲ့အတွက်နိုင်ငံကနေထွက်ခွာဖို့ကြိုးပမ်းနေကြတဲ့လူပေါင်း၁၀၀၀နဲ့ချီပြီးတော့လေဆိပ်ရှိရာမှာတိုက်ခိုက်လေဆိပ်မှာတိုက်ခိုက်မှုဟာတရေပေါ်ကျောင်းနဲ့အကြမ်
ဒီလိုသိမ်းဖို့အတွက်တတ်မှတ်ထားတဲ့အတိုင်းပြည်စည်းအောင်ဂျိုးပန်းနေချိန်မှာအမေရိကန်ကမ္ဘာသတင်းမီဒီယာဌာနUSAGMကသတင်းသမားတွေနဲ့သူတို့ရဲ့မိသားစုတွေကိုပါကဲထုတ်ပေးဖို့အမေရိကန်စစ်တော်အမတ်တွေကသမရဂျိုးဘိုင်ဒန်ကိုတိုက်တွန်းနေပါတယ်အမေရိကန်အစိုးရနဲ့ဆက်နွယ်ပတ်သက်နေသူတွေကိုတာလီဘန်တွေပြစ်မှတ်ထားတိုက်ခိုက်မှုတွေရှိနေစေဖြစ်ပြီးတော့ US-AGM ကသတင်းသမားတွေနဲ့သူတို့မိသားစုဝင်စုစုပေါင်း950လောက်အာဖဂန်ကနေထွက်ခွာဖို့ကြိုးစားနေကြောင်းအထက်လွှတ်တော်မှဘန်ကာရင်နဲ့အောက်လွှတ်တော်မှဝီလျံကီတင်တို့ကသမရဘိုင်ဒန်စီဈေးတာတိုက်တွန်းခဲ့တာဖြစ်ပါတယ်။ရွန်ဂျာဒုက္ခတဲ့အရေးဟာမေ့ပြစ်တဲ့နိုင်ငံကိစ္စမမေ့ပြစ်တဲ့နိုင်ငံကိစ္စဖြစ်ပြီးတော့နိုင်ငံတကာအတိုင်းဝိုင်းနေတဲ့ရွန်ဂျာရင်းနဲ့တူတသားတဲ့ဆက်လက်ရပ်တ
ကျေးဇူးပါခင်ဗျာတရင်အချင်းကျုပ်ကိုဒေါက်ခင်မြို့သက်ပြောပြခဲ့တာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီခုတ်နဲ့ဒရက်စမစ်တို့ဖြစ်ကြပါတယ်ဒီကနေ့မနေ့အတွက် VOA စိတ်ပါချမ်းသာကြပါစေ။ပြီးရန်ကင်းဝေးတဲ့လုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။ This program.